Welcome to the Voice of America in Burmese.
ဒီမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်ဇွန်လ26ရက်တနင်္လာနေ့မနက်ပိုင်း6လပိုင်းကနေ9လပိုင်းထိ VOE မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းတိုမီတာ24 40 51နဲ့လိုင်းလမီတာ190အပြင် VOE ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တို့မောင်သားမှာပါလေ
ကျွန်တော်ကတားညို့ပါဒီနေ့ကြီးညာပေးမဲ့သတင်းတွေထဲမှာတော့ဒီစနေမန်တပိုင်းတုန်းကယူကရိန်းမြို့တော်ကီးယက်တိုက်ခိုက်ခံမှုမှာတေဆုံးသူအကြီးအတွက်ဟာ9ဦးထိတိုးလာတယ်ဆိုပြီးတော့မြို့တော်ဝင်ကပြောပါတယ်။နောက်ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကလူစီကားတဲ့တိနာဇီကွက်တစ်ခုကိုတနင်္လာနေ့အစောပိုင်းကလေကြောင်းတိုက်ခိုက်မှုကြောင့်လူ9ဦးထက်မနည်းတေဆုံးသွားတယ်ဆိုပြီးတော့သိရပါတယ်။စားရဒီထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့တူကြီးညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုသားညို့ရေဒီကနေ့မကြခင်ကြားကြမှာတွေတဲ့ခမတော့
ဆိုဆိုနောက်ဖက်ချမ်းပါနော်ကျွန်တော်အဲ့ဒီဆိုဆိုချင်းမှာတော့ကျွန်တော်တို့တိုက်ပွဲဖြစ်တာတွေလည်းမရှိသေးဘူးเนาะဟိုကနာပြောလို့မျိုးကျေးရွာတွေမှာလည်းဟိုကပြောလို့မျိုးပဲ
ကြည်ကြီးမှာခုကြားခဲ့ရတာကတော့ဖလူဆိုးမျိုးနယ်ကရွာပြစ်အိပ်ပြစ်ပြေးရတဲ့ဒုက္ခသည်တွေအကြောင်းသတင်းဆောင်ပါတဲ့ကအတန်းပါအပြည့်စုံကိုသတင်းတွေပြီးဒီမိုကရေစီဆွေးနွေးကမတိုင်မီကြားရမှာဖြစ်ပါတယ်ဒုတိယပိုင်းနာယူမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန်းရောက်သတင်းတွေကိုကိုသားညူနဲ့ကျွန်တော်တမောင်သားတို့ကြီးညာပေးကြပါပ
ါစတင်နေမနေ့ပိုင်းတုန်းကယူကရိန်းမြို့တော်ကီးယက်တက်ခတ်ခါမှုမှာတေဆုံးသူအကြီးအတွက်ဟာ9ဦးထိတိုးလာတယ်ဆိုပြီးတော့မြို့တော်ဝင် Vitali Klitschko ကပြောပါတယ်မြို့တော်ရဲ့ဒီ Solomonsky KN က24ထက်အမြင့်ရှိတဲ့စောက်အုံအပျက်စီးတွေအောက်မှာနောက်ထပ်အလောင်းနှလောင်းကိုတွေ့ရတယ်ဆိုပြီးတော့ Klitschko က Telegram စာမျက်နှာမှာတင်းနှုန်နေကရေးခဲ့ပါတယ်ဒါဟာဂျွန်လာတွင်ယူကရိန်းမြို့တော်ကိုရုရှားကတိုက်ခိုက်မှု၈ချိန်မြောက်ဖြစ်တယ်လို့ကီးယက်မြို့တော်ရဲ့စစ်ဖက်အုပ်ချုပ်ရေးဆိုင်ရာအကြီးအကဲကလည်းပြောပါရယ်ရုရှားကဒုံးကျည်တိုက်ခိုက်မှုကြောင့်ထိမှန်တဲ့အပိုင်းစရီလွင့်စင်ရာကနေ24ထက်ရှိတဲ့အဆောင်အလွှာတော်များများမိလောင်ကျွမ်းမှုဖြစ်ရတယ်ဆိုပြီးတော့သူကပြောပါရယ်မြို့တော်ကီးယက်တဝိုက်လေကြောင်းပိုက်နဲ့ထဲမှာတော့ရုရှားရဲ့ဒုံးကျည်20ကျော်ကိုလည်းဖျက်ချနိုင်ခဲ့တယ်လို့သူကပြောပါရယ်စင်နေတုန်းကယူကရိန်းမြို့အတော်များများကရုရှားကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်အဆောင်တွေပျက်စီးသလိုထိခိုက်မှုတွေလည်းရှိတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါရယ်ရုရှားနယ်စပ်ကလူဦးရေတသန်းကျော်ရှိတဲ့ကာကစ်မြို့မှာလည်းဒဏ်ွေပိုင်လိုင်းထိမှန်ပြီးတော့မီးလောင်မှုဖြစ်ခဲ့တယ်လို့မြို့တော်ဝင်က Telegram စာမျက်နှာမှာရေးပါတယ်။မြို့ကိုဒုံးကျည်3ဆင်းထိမှန်ခဲ့တယ်လို့လည်းပြောပါတယ်။တချိန်တည်းမှာတော့အရှိတ်ဖက်နဲ့တောင်ပိုင်းရှေ့တန်းစစ်မှန်ပြင်မှာတိုက်ပွဲတွေကပြင်းထန်နေပါတယ်။ Donetsk Oblast ဒေသတော်ဝိုက်မှာယူကရိန်းတပ်တွေအသာရနေတယ်ဆိုပြီးတော့ဒီယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ခင်ဗျာ
။ရုရှားစစ်ကောင်းဆောင်မှုကိုစန့်ချင်ပြီးကျေးဇာတ်ကောင်းဆောင်ရဲ့ဂျင်းနီပရီကိုစင်ကပုံကန်လိုက်တာဟာသမ္မတပူတင်ရဲ့ဆယ်စုနှစ်နှစ်စုကြာအုပ်ချုပ်ရေးမှာအလွန်ကြီးမားတဲ့အကွဲအဲ့ကိုပြသတာဖြစ်ပြီး16လကြာယူကရိန်းစစ်ကိုတိုက်ခိုက်တဲ့အခြေခံယူဆပေါ်မင်းကိုထုတ်လိုက်တာဖြစ်တယ်လို့အမေရိကန်ကပြောလိုက်ပါတယ်။ယူကရိန်းစစ်ဟာစီးပွားရေးစီးရေးပထဝီနိုင်ငံရေးနယ်ပယ်အနှံ့ပူတင်အတွက်မဟာဗျူဟာပြတ်သုံးကျဆုံးမှုဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်က ABC သတင်းဌာနနဲ့အင်တာဗျူးမှာတင်းငွေနေကပြောလိုက်တာပါ။အကွဲအတွေပေါ်လာတာကိုမြင်နေရပေမဲ့နောက်ဆုံးကန်းကိုမြင်ရတာတော့မဟုတ်ပါဘူးလို့ Mr. Blinken ကဆိုပါတယ်။ Belarus တမနာဂျာဝင်စစ်ဆက်ပေးတာကြောင့် Yevgeny Prigozhin ကပြန်ဆုတ်မသွားမီစနေနေ့ကအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောခဲ့တာဖြစ်ပါတယ်။ American တမနာ Joe Biden ကလည်းမဟာမိတ်အနောက်နိုင်ငံတွေကခေါင်းဆောင်တွေနဲ့ရောအမျိုးသားလုံခြုံရေးတာဝန်ရှိသူတွေနဲ့ပါ Camp David အနားယူစခန်းကနေစကားပြောခဲ့တယ်လို့ဝန်ကြီး Blinken ကဆိုပါတယ်။ Ukraine စစ်ဘက်ကို Russia ဘက်ကဝင်တိုက်ပေးနေတဲ့ဝိုက်နာကျေးဇာတ်ကောင်းဆောင်ရက်ဂျင်းနီပရီကိုဇင်ဟာအခုခါမှာဘယ်လာရုစ်ကိုရောက်နေပြီလားမရောက်ဘူးလားဆိုတာလည်းမသိကြသေးပါဘူး။သူနဲ့အတူပုံမှန်ကြတဲ့ကျေးဇာတ်စစ်သားတွေပါသွားလားမသွားလားလည်းမသိကြသေးပါဘူး။အခုလိုစုပ်ဖို့သဘောတူလိုက်တဲ့အတွက်အဲ့ဒီစစ်သားတွေကိုအေးမြီဘူးလို့တော့ရုရှားစစ်ဘက်ကဆိုပါတယ်။ပုံကရမှာမပါဝင်ခဲ့တဲ့ကျေးဇာတ်စစ်သားတွေနဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနကစာချုပ်ဆက်လက်ချုပ်ဆိုမယ်လို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကပြောပါတယ်။
ဒရင်းငါဘတ်အတွင်းမှာပြန်လုတဲ့ဂရိနိုင်ငံရဲ့ဒုတိယမြောက်ယူကောက်ပွဲကနေဦးရလဒ်တွေအရဆိုရင်တော့ကီရီယာကူမစ်ဆူကာတစ်ဦးဆောင်တဲ့ရှီယိုဆွဲဒီမိုကရက်တစ်ပါတီကအပြတ်အသတ်အနိုင်ရနေပါတယ်။မဲရီအတွက်90ရာခိုင်နှုန်းကျော်ရည်တွက်ပြီးတဲ့ချိန်မှာတော့သူ့ရဲ့ပြိုင်ဘက်လဝဲရင်ဆရီဇာပါတီတက်22ရာခိုင်နှုန်းအသာစုစုပေါင်း 40.5 ရာခိုင်နှုန်းအသာနဲ့အစိုးရဖွဲ့နိုင်တဲ့အနေအထားကိုရောက်လာပါတယ်။ပြိုင်ဘက်ဆရီဇာပါတီကတော့ထောက်ခံပေး18ရာခိုင်နှုန်းရထားတယ်လို့ခန့်မှန်းတွက်ချက်ကြပါတယ်။ ပြီးခဲ့တဲ့ပထမအကြိမ်ရွေးကောက်ပွဲတုန်းကတော့နေရာ300ရှိတဲ့လွှတ်တော်မှာနေရာအများစုများခဲ့တာကြောင့်တည်ငြိမ်ပြီးတော့တပါတီတဲ့အစိုးရဖွဲ့နိုင်တဲ့အခြေအနေဖြစ်ဖို့အတွက်နောက်ထပ်ဒုတိယအကြိမ်ရွေးကောက်ပွဲလုပ်ဖိဖို့မစ္စတာမဆူတကစ်ကတောင်းဆိုခဲ့ပါတယ်။ဒုတိယအကြိမ်ရွေးကောက်ပွဲအတွက်ဂရိရွေးကောက်ပွဲဆိုင်ရာစီမင်းရရှီယိုဆွဲဒီမိုကရက်တစ်ပါတီဟာရှီယိုဆွဲဒီမိုကရေစီသစ်ပါတီဟာအနိုင်ရတဲ့နေရာအရေးတွက်ပေါ်မူတည်ပြီးတော့နောက်ထပ်လွှတ်တော်နေရာတွေထပ်ဆောင်ရရှိမှာဖြစ်ပါတယ်။အခုရထားတဲ့မဲရီအတွက်40ရေခိုင်နှုန်းကျော်ရဆိုရင်တော့ဒီမိုကရေစီသစ်ပါတီဟာနောက်ထပ်လွှတ်တော်နေရာ50ကိုပိုင်ဆိုင်ရရှိမှာဖြစ်ပါတယ်။လူ900သေဆုံးခဲ့တယ်လို့ယူဆရတဲ့ရွှေပြောင်းလှေတိမ်းပေါင်းမှုတစ်ခုဖြစ်ပြီးတော့17ရက်ကြာမှအခုဒီရွေးကောက်ပွဲကိုကျင်းပခဲ့တာပါ။အဲ့ဒီလှေတိမ်းပေါင်းမှုအတွက်ရက်3ရက်ကြာ 1H ကွဲမှုတမှတ်ပြုလုပ်ခဲ့ပေမဲ့ဒီဖြစ်ရဆူကြောင်းတော့ရွေးကောက်ပွဲနဲ့ရွေးကောက်ပွဲစည်းရုံးလှူရှားမှုတွေကိုတည်ရောက်မှုရှိခဲ့ပါဘူးခင်ဗျာ။
နေရကြအစ်ချစ်ခရီးရဲ့နောက်ဆုံးနေ့တင်းငွေတွေနေမှာအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီဟာကာရိုအနီးကပိရမစ်ကိုတွားရောက်လဲပတ်ခဲ့ပါတယ်။သူနဲ့အတူအစ်ချစ်ဝန်ကြီးချုပ်မူစတာဖာမတ်ပေါလီလည်းအတူလိုက်ပါတွားခဲ့ပါတယ်။အစ်ချစ်သမ္မတအဗ်ဒယ်ဖာတာအယ်စီစီကတင်းငွေတွေနေမှာပဲအိန္ဒိယဝန်ကြီးချုပ်ကိုအမြင့်ဆုံးဆုတောင်းကိုလည်းချီးမြှင့်ခဲ့ပါသေးတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာအစ်ချစ်နိုင်ငံကိုစနေနေ့ကရောက်လာခဲ့တာပါ။ဆယ်စုနှစ်စုကျော်အတွင်းအီဂျစ်ကိုပထမဆုံးရောက်ရှိလာတဲ့ပထမဦးဆုံးသောအိန္ဒိယဝန်ကြီးချုပ်လည်းဖြစ်ပါတယ်။အီဂျစ်သမ္မတ LCC ကအိန္ဒိယလွတ်လပ်ရေးနေ့ကိုတရားဝင်ဧည့်သည်တော်အဖြစ်တက်ရောက်ခဲ့ပြီးတဲ့နောက်6လအကြာမှာမိုဒီရဲ့ခီးစဉ်ကဖြစ်လာခဲ့တာပါ။အိန္ဒိယနဲ့အီဂျစ်တို့ရဲ့နိုင်ငံဆက်ဆံရေးပိုပြီးခိုင်မာအောင်ဆောင်ရွက်ကြဖို့ကဒီခီးစဉ်ရဲ့အဓိကအရေးကိစ္စဖြစ်ပါတယ်။ဇေကာလာကွန်မန်ဒိုအုပ်စုနဲ့ရင်းရှင်အုပ်စုကြဘဲဘက်မှမလိုက်ကြပဲ1959နှစ်များအတွင်းဘက်ဘလိုက်လှုပ်ရှားမှုကိုစခဲ့ကြာမှာအိန္ဒိယနဲ့အီဂျစ်တို့ဟာအဓိကအခန်းကဏ္ဍကပါဝင်ခဲ့ကြပါတယ
်။ VOA American သံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12133ဟိုက်ဒရိုမီတာ40 kHz 9433ဟိုက်ဒရိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေပြီးတော့မနက်ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်။ Syria နိုင်ငံရဲ့အနောက်မြောက်ပိုင်းကလူစီကားတဲ့တိနှံဇီးကွက်တစ်ခုကိုတနုအနေနဲ့အစောပိုင်းကလေကြောင်းတိုက်ခိုက်တာကြောင့်လူ9ဦးထက်မနည်းသေဆုံးသွားတယ်လို့တက်ကြွလှုပ်ရှားသူတွေနဲ့ဒေသကယ်ဆယ်ကူညီသမားတွေကပြောကြပါတယ်။တူရကီနေဆက်အနီးမဟာဗျူဟာကျအတိုက်ခံတွေထိန်းချုပ်ထားတဲ့ဂျဇဲအယ်ရှဂူလ်မြို့မှာအခုလိုမျိုးလေကြောင်းတိုက်ခိုက်မှုကိုဆီးရီးယားသမ္မတဘရှားအာဆတ်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ရုရှားကလုပ်တာဆိုပြီးတော့တက်ကြွလှုပ်ရှားသူတွေနဲ့ဗြိတိန်ခြေဆိုင်ဆီးရီးယားလူခွေရေးဆောင်ကြီးအဖွဲ့တို့ကပြောပါတယ်ရုရှားမှာသမ္မတပူတင်ကိုဆန့်ကျင်တဲ့လက်နက်ကိုင်ဦးကြောင်းမှုတစ်ခုဖြစ်ပြီးနောက်တနေ့မှာပဲအခုလိုမျိုးဆီးရီးယားမှာလေကြောင်းတိုက်ခိုက်မှုကြုံရတာပါဒီလေကြောင်းတိုက်ခိုက်မှုကြောင့်လူ30ကျော်ထိခိုက်ဒဏ်ရာရခဲ့တာမို့လို့အသေးပြောက်ဟာခမန်းနာထက်များလာနိုင်တယ်ဆိုပြီးတော့white helmet တို့လူသိများတဲ့ Syria ရပ်ဖက်ခုခံရေးဖွဲ့စည်းကပြောပါတယ်ဆင်းရုံရောက်ပြီးတဲ့နောက်မှာပဲဒဏ်ရာပြင်းထန်ရထားတဲ့သူတွေတည်ဆုံနေဆိုတဲ့သတင်းတွေကြားနေရတယ်လို့ white helmet အဖွဲ့က Ahmed Yazef က AP သတင်းဌာနကိုပြောပါတယ် Syria မြောက်ပိုင်းကလေသမားတွေစုဝေးရာအဓိကတိနှံဈေးကြီးကိုပြစ်မှတ်ထားတိုက်ခိုက်တာလို့လည်းသူကပြောပါတယ်အဲဒီမှာရှိနေတဲ့လေသမားတွေဟာတိုက်ခတ်ခံပြီးတဲ့နောက်တော့သွေးဆွနေတဲ့တိနှံသင် truck ကားကြီးတွေနဲ့ဒဏ်ရာရတဲ့သူတွေကိုဆေးရုံတွေစီကိုပို့ပေးခဲ့ရလို့ပဲတကြွလူချားသူတွေကတော့ဒဏ်ရာရေးပေါ်လူနာတွေအတွက်သွေးလှူခံနေကြပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ Syria အာဏာပိုင်တွေဘက်ကရုရှားဘက်ကပါမှတ်ချက်မပြီးသေးပါဘူး။ဒီတိုက်ခိုက်မှုဟာနိုင်ငံရဲ့အနောက်မြောက်ပိုင်းခရိုင်ကလက်နက်ကိုင်သဘုံအုပ်စုကိုပြစ်မှတ်ထားတိုက်ခိုက်တာဆိုပြီးတော့ Syria ဘက်ကတော့ကြီးညာပါတယ်။ဒီတိုက်ခိုက်မှုဟာစစ်သွေးကြွတွေနဲ့သူတို့ရဲ့လက်နက်တိုက်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အမည်မဖော်လိုတဲ့လူညွှန်းဆိုင်ရာအရင်းမြစ်ကိုကူးကားပြီးတော့ Syria စုရလူလာတဲ့သတင်းစာတစ်ခုကနေပြီးတော့ဖော်ပြပါတယ်ခင်ဗျာ။
တညတာတဲ့တိုက်ခိုက်မှုတစ်ခုကြောင့်လူ22ယောက်သေဆုံးပြီးတဲ့နောက်ဟော်ဒူရော့စ်တန်ကမြောက်ပိုင်းကမြို့တစ်မြို့မှာညမထွက်ရအမိန့်ကိုတင်းငွေနေကထုတ်လိုက်ပါတယ်။ချိုလိုပါမြို့ရဲ့ဘီလီယက်စ်ကစားကမ်းမှာစနေနေ့ညကပြစ်ခတ်ခဲ့တဲ့အတွက်လူ7ယောက်သေဆုံးခဲ့ပြီး3ယောက်ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ကြတယ်လို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူအက်ဒဂါဒိုဘာရာဟိုနာကရိုက်တာသတင်းဌာနကိုပြောပါတယ်။ဆန်ပေဒရိုဆူလေးမြို့မှာလည်းအလားတူပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကြောင့်အနည်းဆုံးလူ7ယောက်သေဆုံးခဲ့ရတယ်လို့အမည်မဖော်လိုသူတာဝန်ရှိသူကဆိုပါတယ်ဒီဖြစ်ရတွေကြောင့်တပရာဇိုမာရာကက်ဆိုကည9နာရီကနေမနေ့4နာရီထိ15ရက်ကြာညမထွက်ရအမိန့်ကို Twitter လူမှုစာမျက်နှာကနေကြေညာလိုက်တာပါချိုလိုမမျိုးကပြစ်ခတ်သူတွေရဲ့သတင်းကိုပေးသူကူညီသူတွေကိုစုငွေအမေရိကန်ဒေါ်လာ32,000ကျော်နဲ့ညီမျှတဲ့စုငွေပေးမယ်လို့တပရာကထုတ်ပြန်ထားပါတယ်ဟွန်ဒူရက်စ်နိုင်ငံရဲ့တချို့ပိုင်းတွေမှာကြမ်းဖက်တိုက်ခိုက်တာတွေဖြစ်နေတဲ့အတွက်ဒီဇင်ဘာလကတည်းကအရေးပေါ်အခြေအနေတစ်စိတ်တစ်ပိုင်းကြေညာထားရတာပါ
IMF အပြည့်ဆိုင်ရာငွေကြေးရမငွေအဖွဲ့ရဲ့သတ်မှတ်ချက်နဲ့ပြည့်မြောင်လို့ပြင်ဆင်ထားတဲ့2023-24အစိုးရသုံးစည်းကိုပါကစ္စတန်လွှတ်တော်ကနေပြီးတော့တနင်္ဂနွေနေ့မှာအတည်ပြုပေးခဲ့ပါတယ်။အခွန်နှုန်းထားအတွက်နဲ့အသုံးစည်းဖြတ်ထောက်မှုတွေကိုပါကစ္စတန်ဗန်နိုင်းငွေကြီးကအဆိုပြုလိုက်ပြီးနောက်တနေ့ပါပဲ။အခုဒီပြန်ပြင်ဆင်ထားတဲ့အစိုးရသုံးစည်းမူကြမ်းကိုလွှတ်တော်ကနေပြီးတော့အတည်ပြုပေးခဲ့တာပါ။ဒါဟာအခွန်ခါကိုအခြေခံပြီးတော့ကောင်းမွန်လာအောင်ကြေပြပြန်ဆောင်ရွက်မှုမလုပ်ထားတဲ့အပေါ်မှာပါကစ္စတန်ရဲ့မူလအသုံးစည်းမူကြမ်းအပေါ်မှာစိတ်ပြတ်မိတယ်ဆိုပြီးတော့ IMF ကဇူလိုင်အလယ်ပိုင်းကထုတ်ဖော်ပြောပြီးတဲ့နောက်အခုလိုမျိုးဒီအစိုးရသုံးစည်းမူကြမ်းကိုပြန်ပြင်ဆင်ပေးခဲ့တာပါ။အသုံးစရိတ်မူကြမ်းကိုအတည်ပြုလိုက်ပါပြီလို့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ Roger Purvis Ashraf ကတနူးနေနေကရုပ်တံကနေပြီးတော့တိုက်ရိုက်လွှင့်ထုတ်ပြောဆိုပါရတယ်။အရန်ငွေကြီးဟာတလားစာသွင်းကုန်ပမာဏနှုံးကိုယ်တော်မှမပြည့်နိုင်တဲ့အတွက်ပါကစ္စတန်နိုင်ငံဖို့ငွေပေးချေဖို့အတွက်အကြက်တဲကိုကြုံနေရတာပါ။ IMF ကဒီပါကစ္စတန်ကိုလွှဲပေးဖို့ရှိတဲ့ငွေကြီးရောက်မလာဘူးဆိုရင်တော့ပါကစ္စတန်နိုင်ငံဟာကြွေးမီပြဿနာကိုရင်ဆိုင်ရတော့မှာဖြစ်ပါတယ်။လက်တလောအဖြစ်သတ်မှတ်ချက်မပြည့်တာကြောင့်ဆိုပြီးတော့ IMF ကဒီပါကစ္စတန်ကိုလွှဲပြောင်းမှုရှိနေတဲ့ဒေါ်လာ 1.5 ဘီလီယံကိုမလွှဲသေးဘဲနဲ့ပြန်ပြီးတော့သုံးသပ်နေပါတယ်။ဗန်နိုင်းဝန်ကြီးရဲ့စိန်နှီးအပြောင်းအလဲတွေထဲမှာတော့လောင်စာဆီစီးကျပ်မှုကိုတိုးမြှင့်တာသွင်းကုန်ကန့်သတ်ချက်အားလုံးကိုရုပ်သိမ်းလိုက်တာစသဖြင့်ပါဝင်ပါတယ်ခင်ဗျာ
။ဆွီဒင်နိုင်ငံစတော့ဟ ோம் မြို့မှာအပျော်စီးရိုလာကိုစတာရထားတင်းငွေနေကလမ်းချော်သွားခဲ့တဲ့အတွက်တချို့စီးသူတွေမြေပြင်ကိုပြုတ်ကျပြီးတယောက်သေး၉ယောက်တန်းရရှိသွားတယ်လို့ရဲနဲ့ပန်းချံတာဝန်ခံတွေကပြောကြပါတယ်။ရိုနာလုံပန်းချံကရိုလာကိုစတာရထားကောက်တွေကခုံသွားပြီးရက်သွားခဲ့တာဖြစ်ပါတယ်။တွဲစင်းကမြေပြင်ကိုငိုက်ချသွားခဲ့တယ်လို့မျက်မြင်ကိုတွေ့လိုက်သူတယောက်ကပြောပါတယ်။အဲဒီလိုဖြစ်တာကပေ20-25ပေကြားအမြင့်မှာဖြစ်တာပါလို့ပန်းဝင်ရဲ့အရာရှိချုပ်ဂျန်အရစ်ဆန်ကဆိုပါတယ်။စီးနေသူ14ယောက်ရှိပြီးတယောက်သေးအများပြားအနာတရဖြစ်ကြတယ်လို့သူကပြောပါတယ်။တွဲတွေကလွင့်ထွက်ချသူ3ယောက်ရှိပြီးတယောက်ကတန်တန်းကိုတွဲခိုလိုက်နိုင်တယ်လို့မျက်မြင်တယောက်ကဆိုပါတယ်။အဲ့ဒီဖြစ်ရတဲ့ပုံထဲမှာတော့လူတယောက်ကတွဲလောင်းဖြစ်နေတဲ့ယထာအောက်ဘောင်တန်းတစ်ခုပေါ်မှာထိုက်နေတာကိုတွေ့ရပါတယ်။ကိုယောက်ကိုဆဲရုပ်တင်လိုက်ရပြီးတယောက်ကအသေးအတန်အခြေအနေရှိတယ်လို့ဒေသနာအစိုးရကဆိုပါတယ်။အနာတရဖြစ်သူတွေထဲမှာကလေး၃ယောက်ပါဝင်ပြီးသူတို့ကတော့စိုးရိမ်စရာမရှိဘူးလို့ပြောပါတယ်ခင်ဗျာ။တနင်္လာနေ့မနေ့ခင်းနောက်ဆုံးကထိတ်တန့်ရောက်သတင်းတွေကိုကိုသားညူနဲ့အတူကြီးညာပေးကြတာပါ။အခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွတ်ထုတ်ပြီးမှသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြခြင်းပါလဲ။ပြီးခဲ့တဲ့ရက်ကစစ်လေရင်နဲ့ဘုံကျဲတိုက်ခိုက်ခံရတဲ့ကြားပြင်းနဲ့ဖရူဆိုမြို့နယ်အနောက်ဖက်ချမ်းကဟူဟာကြီးရွာအုပ်စုရဲ့အနည်းဆုံးရွာ၃ရွာကထောင်ထဲချီတဲ့ဒေသခံတွေဟာအိုးအိမ်စွန့်ခွာပြီးဘေးလွတ်ရာမှာတန်းဆောင်ခဲ့ကြပါလေ။သူတို့ယာယီတဲထိုးနေထိုင်မှုအမိုးကနဲ့တခြားပစ္စည်းတွေအရေးပေါ်တို့ရနေပါလေ။မြေပြင်သတင်းပို့ချက်ကိုကိုမိုးဇော်မိုးကျော်ကတင်ပြပါဦးမယ
်စစ်လေရင်နဲ့တိုက်ခိုက်ခံရတဲ့ကရင်နီခေါ်ကရားပြည်နယ်ဖရူဆူမြို့နယ်အနောက်ဘက်ချမ်းကဟိုဟာကျေးရွာအုပ်စုလီခူပရာကျေးရွာတဝိုက်မှာဒေသခံတွေမနေရတော့ဘဲဘေးလွတ်ရာကိုထွက်ပြေးတန်းရှောင်နေကြရတယ်လို့ကုညီပေးနေသူတူက VOA ကိုပြောပါတယ်ကျေးရွာ၃ရွာထက်မနည်းထောင်ထဲချီတဲ့ဒေသခံတွေဟာအသက်ဘေးလွတ်အောင်ထွက်ပြေးတန်းရှောင်လာကြရတဲ့အကြောင်းစစ်ပြေဒုက္ခတွေတွေကိုကုညီနေသူကအခုလိုပြောပြပါဗျာ
ဆိုရကြောက်ကြောက်ဖိတ်တွေအရန်များသွားကြတဲ့အတွက်ပေါ့နော်အခုဆိုရင်သူတို့ဒီ၃ရွာကဟိုကပြောလို့မျိုးပေါ့မသူကြီးတွေရွာ၃ရွာတိုက်ခိုက်တဲ့အတွက်တဲ့ရွာတွေကလည်းအလုံးအခုဆိုရင်စစ်ဖြစ်အောင်ဆိုပြီးတော့သူတို့ကလည်းရှောင်နေရပြီးတော့ရှိတာပေါ့နော်အဲ့လိုမျို
းပြီးခဲ့တဲ့ဇွန်လ21ရက်22ရက်နဲ့23ရက်နေ့၃ရက်ဆက်တိုက်အရသားတွေနေထိုင်တဲ့ကျေးရွာတွေပေါ်မှာစစ်လေရင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်တဦးသေးဆုံးပြီးနှစ်ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒါအပြင်စာတင်ကြောင်းတစ်ကြောင်းနဲ့လူနေအိမ်15လုံးထက်မနည်းပျက်စီးသွားခဲ့တယ်လို့ဆိုပါတယ်။အခုတိုက်ခိုက်ခံရတဲ့ကျေးရွာဟာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ပြေးဒုက္ခသည်တွေနဲ့ရွာခံတွေနေထိုင်တဲ့ကျေးရွာဖြစ်ပြီးဘာကြောင့်အခုလိုပြစ်ခတ်တိုက်ခိုက်တယ်ဆိုတာမသိရဘူးလို့စစ်ပြေးဒုက္ခသည်တွေကိုကူညီနေသူကအခုလိုပြောပါတယ်
။ဆိုတော့ fix ဆံပါနော်ကျွန်တော်အဲ့ဖူဆိုချင်းမှာတော့ကျွန်တော်တို့တိုက်ပွဲဖြစ်တာတွေလည်းမရှိသေးဘူးပေါ့နော်ဟိုကနပြောလိုမျိုးကျေးရွာတွေမှာလည်းဟိုကပြောလိုမျိုးပဲကြီးကြီးမားမားဘာမှလည်းမရှိဘူးပြောလို့ရတာပေါ့နော်အဲဒီရုပ်စိတ်ခန်းတွေလည်းဘာမှမရှိဘူးအဲ့လိုမရှိတဲ့အနေထားကိုသူတို့ကဟိုကပြောလိုမျိုးပဲဗာတောက်ပါကက်ထားပြီးတိုက်ခိုက်တာလေတော့ကျွန်တော်တို့လည်းမပြောတတ်ဘူးပေါ့နော
်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးနောက်ထပ်အကူအညီပေးနေသူတူကတော့အိုးအိမ်စွန့်ခွာပြီးဘေးလွတ်ရာထွက်ပြေးတန်းရှောင်နေကြရတဲ့စစ်ပြေးဒုက္ခသည်တွေဟာယာယီတဲထိုးနေထိုင်ဖို့အမိုးအကာတွေ အခုအညီတွေလိုအပ်နေတယ်လို့အခုလိုပြောဆိုပါတယ
်ကျွန်တော်ရဲ့လူတွေဆက်ဆက်လာတာကတော့မုခါချခိုင်းနေတယ်နော်ဒီလိုကဒီကခုနပြောလိုမျိုးဒီလူရဒီလိုကဒီကြတော့လေဒီလိုမှအဲ့လိုမျိုးပေါ့နော်လေဖို့မုခါလေးဒဲလေးဆောင်းနေကိုလက်တလုံးနေကိုမုခါလေးအဲ့လိုမျိုးလေးပေါ့နော်အဲ့လိုမျိုးချင်းနေရှိတော့ဒီလိုကအဲ့လိုမျိုးပဲဒီရွာဘေးကိုပဲလူမချင်းနဲ့မရဘူးရှောင်ကြတယ်ကျွန်တော်မုခါလေးကလည်းအဲ့လိုမျိုးတောင်းတော့ရှိတယ်ကျွန်တော်တို့ကတော့သူတကြီးတည်းမနေဖို့တော့ပြောတယ်ပေါ့နော်အများကြီးပေါ့နော်ညာနေတဲ့အလားအမလို့ဆိုတော့ဒီလိုမှလာလို့ရှိတယ်ကျွန်မပိုင်းတော့ပြောတတ်သေးဘူးနော
်လက်နက်ကင်တော်လန်ရေးအင်အားကောင်းတဲ့ကရင်နီပြည်နယ်တခွင်မှာစစ်ကောင်စီကစစ်ကြောင်းထိုးပြီးအပြင်းထန်တိုက်ခိုက်နေကြတာပါတိုက်ပွဲတည်ငြိမ်တဲ့ကာလမှာလည်းစစ်လေရင်တွေမကြာခဏစူးစလိုပြန်ဝဲနေပြီးလက်နက်ကြီးတွေလည်းမကြာခဏပစ်ခတ်တတ်ပါတယ်စီရဲတင်းမာနေတဲ့ကရင်နီပြည်နယ်တခွင်မှာစစ်ကောင်စီတပ်တွေစီရဲမြင့်တင်လှုပ်ရှားနေသလိုသူတို့တပ်ဆွဲနေထိုင်တဲ့နေရာတွေမှာမြေမြုံမိုင်းထောင်ထားတာပြီးတော့သူတို့အခြေဆိုင်ရာတပ်စခန်းကနေမကြာခဏလက်နက်ကြီးတွေနဲ့ဥတီရမဲ့ပြစ်ခတ်တိုက်ခိုက်နေတာတွေပြုလုပ်နေစေပဲလို့ဒေသခံတွေကပြောဆိုကြပါတယ
်ဖရူဆိုဒုက္ခသည်တွေအကြောင်းကိုစော်မိုးကျော်တင်ပြကြတာပါအခုဒီမိုကရေစီရဲ့ဆွေးနွေးခန်းကိုတင်ပြပါအောင်မယ်စစ်ကောင်စီကြောင့်နိုင်ငံရဲ့ဖွံ့ဖြိုးစပညာရေးစနစ်ကြီးတစ်ခုလုံးဖျက်ဆီးခံရတဲ့အကြောင်းမြန်မာနိုင်ငံတိုက်ခိုက်သူပေါမောက်ခချုပ်များကော်မတီဥက္ကဋ္ဌဟောင်းဒေါက်တာစောဝေစုက VOE ကိုပြောပါတယ်2021ခုနှစ်ဖေဖော်ဝါရီစစ်အာဏာသိမ်းတာကိုစတင်တဲ့အာဏာဖီဆိုင်ရေးလှုပ်ရှားမှုစီဒီအမ်ကိုဥဆောင်ခဲ့သူလည်းဖြစ်ပါတယ်။လက်ရှိ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာစောဝေစုကို VOA ရုပ်ချုပ်စတူဒီယိုမှာမိုင်းအင်ဂျင်နိုင်ကအခုလိုတွေ့ဆုံမေးမြန်းထားပါတယ
်မြန်မာနိုင်ငံမှာပေါ့နော်ဆရာနာသိမ်းပြီးရဲ့နောက်ပိုင်းမှာဒီဆရာနာတိန်းနာကိုလက်မခံတဲ့ CDM လှုပ်ရှားမှုတွေကလည်းရှိနေတဲ့အခါကျတော့အခုသူတို့ចောင်းနေပြန်ဖွင့်တာနောက်ပြီးတော့တစ်ဖက်မှာလည်းဒီ CDM လှုပ်ရှားတဲ့အခြေအနေကလည်းရှိနေတယ်။နောက်တက္ကသိုလ်ចောင်းနေမှာဆိုရင်လည်းပညာသင်တက်ရောက်တာတွေကလည်းနည်းတဲ့အပြင်ကိုဟိုဒီဒေတာအများစုမှာပဋိပက္ခတွေဖြစ်နေတဲ့အခါကျတော့ကလေးတွေရဲ့ပညာသင်ကြားခွင့်တွေကလည်းဟိုမရေမရာဖြစ်နေတာပေါ့နော်။အဲ့တော့မြန်မာနိုင်ငံမှာဒီတစ်ခေါက်ဆရာနာတိန်းချိန်မှာပေါ့နော်ပညာသင်ခွင့်ဆုံးရှုံးနေတဲ့အခြေအနေကဘယ်လိုအခြေအနေရှိတယ်ရှင်။
အော်ပညာသင်ခွင့်တကယ်တော့ဟိုဆုံးရှုံးနေတဲ့ဟာကတိတ်ကိုကြီးမားတယ်ကျွန်တော်တို့ဒါဟိုတွေးမိလို့လည်းပဲဒီတော်လန်ရေးမှာကျွန်တော်တို့ဒီစစ်အာဏာရှင်နဲ့ဒီအာဏာသိမ်းတဲ့လူတွေကိုကျွန်တော်တို့တော်လှန်ရခြင်းအကြောင်းရင်းနဲ့အဓိကဟိုအထူးသဖြင့်ကျွန်တော်တို့ဆရာတွေဆရာမတွေဒီ CDM လုပ်တဲ့အဲကျွန်တော်တို့ကျောင်းသားတွေရဲ့မကြည်နပ်ရခြင်းအကြောင်းရင်းထားပဲကျွန်တော်တို့နိုင်ငံရဲ့ပညာရေးကိုဖျက်ဆီးပစ်လိုက်တယ်ကျွန်တော်တို့နိုင်ငံရဲ့အနာဂတ် generation တွေရဲ့လမ်းကြောင်းကိုတားဆီးလိုက်တယ်ဖျက်ပစ်လိုက်တာဒါကြောင့်လည်းကျွန်တော်ဒီနေ့တော်လိုင်းကြီးကိုလောက်ရခြင်းအကြောင်းရင်းဒါပဲလीနော်ဆိုတော့တကယ်တော့ဟိုတော်တော်လေးကိုတိကြိုက်တယ်အခုလိုကဘာကြီးလိုက်ခုန AI နေရောဟိုဒီ communication နေရောကောင်းပြီးတကဘာလုံးကရှေ့ကိုသွားနေတဲ့အချိန်မှာကျွန်တော်တို့ရက်ပစ်လိုက်တာနောက်ဆုတ်လိုက်တာဒါကြောင့်တော်လိုင်းကြီးလုံးတယ်ဆိုတော့ဒါနဲ့ပတ်သက်ရင်အခုအခြေအနေနှစ်နှစ်ကျော်သွားတဲ့အခါမှာပြန်သုံးသပ်ကြည့်ရင်တကယ်တော့မြန်မာနိုင်ငံမှာ area 3မျိုး꿰နေတခုကကျွန်တော်တို့ဟိုထိန်းချုပ်ဒေတာလွတ်မြောက်ဒေတာတွေကျွန်တော်တို့မှာရှိတယ်နောက်တစ်ခုကတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဟိုတိုက်ပွဲတွေဖြစ်နေပြီးတော့သူတို့ဘက်ကခုနရွာတွေမီးရှို့လိုက်သူတို့ထွက်လာပြီးတော့လူတွေတက်လိုက်လုံနေတဲ့နေရာတွေရှိတယ်နောက်တစ်ခုကတော့ရန်ကုန်မန္တလေးလိုနေရာတွေရှိတယ်ဆိုတော့အဲ့ဒီနေရာ3ခုပေါ်မှာမူတည်ပြီးပညာရေးကမတူနိုင်ဘူးပေါ့နော်တကယ်တော့လွတ်မြောက်ဒေသတွေမှာတော့ပညာရေးကကျွန်တော်တို့တခု Federal Principle တွေနဲ့တောင်အကောင့်ထဲပို့နိုင်နေတဲ့နေရာတွေရှိတယ်။ဆိုတော့အားလုံးသိတဲ့အတိုင်းပဲကချင်တို့ဒီကရင်ညီတို့မှာကျွန်တော်တို့တက္ကသိုလ်တွေတောင်ဖွင့်တယ်။ဆိုတော့ဒါသွားနေတာရှိတယ်။နောက်တိုက်ပွဲတွေဖြစ်နေတဲ့နေရာမှာတော့ကျွန်တော်တို့မြေပြင်မှာတကယ်တမ်းတော့အဲ့ဒီနေရာရဲ့ service တွေအများဆုံးနေရာပေါ့နော်။အဲ့ဒီနေရာတွေရဲ့ service တွေကဒီ NUG နဲ့ပြည်သူကပဲပေးရတယ်။သူတို့ဘက်ကဘာမှမပေးဘူးလေ။မပေးလည်းမပေးနိုင်ဘူးဆိုတော့ပေးဖို့လည်းမရှိဘူးဆိုတော့အဲ့ဒီလိုမျိုးဖြစ်နေပြီးတော့ဒီရန်ကုန်မန္တလေးလိုနေရာမျိုးမှာတော့သူတို့ဘက်ကဒီစစ်ကြုံပညာရေးပေါ့နော်သူတို့ဘက်ကခုနလိုကို normalize ဖြစ်နေပါပြီဆိုတော့ဟာပြကျင်လို့လုပ်နေတာပဲရှိတယ်စာလည်းကောင်းကောင်းတင်တာလည်းမဟုတ်ဘူးတကယ်ပညာရေးကိုပေးနေတာလည်းမဟုတ်တဲ့အတွက်တကယ်တော့ကျွန်တော်တို့ဟိုထိရောက်မှုတွေကတော့ဘာမှဟိုသူတို့ဘက်ကမရှိဘူးကိုယ့်ဘက်ကတော့ကြိုးစားပြီးလုပ်နေတယ်ဆိုတော့အနေထားပဲဖြစ်တယ်ပေါ့နော်ဒါလက်ရှိပညာရေးကိုတုံးတတ်ကြီးရနောက်တစ်ခုကတော့တကယ်တမ်းတော့ဟို CDM လုပ်နေတဲ့သူတွေလည်းဆက်ပြီးတော့ရှိနေသလို တော်များများက displace ဖြစ်သွားတယ်ယွေ့သွားကြတာဗောနော်အခုလိုမျိုးနေဇတ်ဒေတာတွေယွေ့သွားတဲ့တန်းနဲ့ချီပြီးယွေ့သွားတာ哦အဲ့ဒါတွေလည်းရှိသလိုနိုင်ငံတကာကိုရောက်သွားတဲ့လူတွေလည်းရှိတာဗောအဲ့တော့ပညာတပိုင်းတစနဲ့အဲ့လိုဖြစ်နေတဲ့ဟာတွေဟာအဲ့ဒါတွေကိုကျွန်တော်တို့အခုချိန်မှာအဲ NUG နဲ့ဒိုင်နာပညာရေးဖွဲ့စည်းတွေနဲ့တော့လက်တွဲပြီးတော့ဒါကိုစူးစမ်းပြီးလုပ်နေတယ်နိုင်ငံတကာအကူအညီတွေကိုရအောင်စူးစမ်းပြီးလုပ်ပြီးတာတွေကိုအကောင့်ထည့်ပေါ်နေတယ်ဆိုတော့အနေထားဖြစ်နေတာဗောနော်ဒါပေမဲ့တကယ်တမ်းတစ်စုံလုံးတစ်ခုလုံးကိုခြုံတုံးတရရင်တော့ကျွန်တော်တို့ဒီ generation အတွက်တော့တကယ်ကိုဒါဟိုဆုံးရှုံးမှုတွေ
ဟုတ်ကဲ့ဆရာအဲ့တော့ဒီအခု NUG အစိုးရအနေနဲ့ဗောနော်ဒီတစ်ခါဒီဆရာနာသိန်းနာရဲ့ထူးခြားချက်မှလည်းဆရာတို့ဘက်ကနေပြီးတော့ဒီရှင်ပြိုင်ပညာရေးစနစ်ပုံစံမျိုးနဲ့ဗောနော်ဒီ online ပညာရေးစနစ်တွေဒီလူငယ်တွေအတွက်ကိုဟိုဟိုဗောနော်တခြားဒီရွေးချယ်နိုင်တဲ့နည်းလမ်းတွေအနေနဲ့ဆရာတို့သင်ကြားပို့ချတာတွေကိုလည်းစူးစမ်းနေတဲ့အပိုင်းမှာအာတကယ်ပဲဟိုထိရောက်မှုရှိသလားဘယ်လောက်ထိထိရောက်မှုရှိနေတယ်လဲ
ထိရောက်မှုရှိလားဆိုဆိုတော့ကျွန်တော်ပြောသလိုပဲတကယ်ဟိုစိတ်ဓာတ်နဲ့အကောင့်တွေပေါ်နေတာဖြစ်တဲ့အတွက်ထိရောက်မှုဟိုရှိတဲ့လောက်ရှိတယ်လို့ဖြေလို့ရပါဘောเนาะဒါအပြင်စူးစမ်းပြီးလုပ်နေတာဥပမာတစ်ခုပြောရရင်ကျွန်တော်လည်းဟိုပြောလေးပြောတာရှင် basic education completion assessment ဆိုတာကျွန်တော်တို့အသက်အရွယ်လိုက်ပညာရေးကိုပေးမယ်ပြီးရင်စောစောဟို18နှစ်18နှစ်ရောက်တဲ့အချိန်မှာဒီအခြေခံပညာပြီးမြောက်ကြောင်းဟိုဆံမွေးပွဲပေါ့เนาะ assessment လုပ်ပြီးလုပ်ပြီးအဲ့ဒါကိုအခုကျွန်တော်တို့လုပ်တဲ့အခါမှာဒါအားလုံးကြားရင်ကြားမယ်သိရင်သိမယ်အောင်မြင်တယ်ပေါ့เนาะအောင်ဆိုတော့ PDF တွေတောင်ဝင်ဖြည့်လို့ရတယ် digital electronic နဲ့ online လည်းဖြည့်လို့ရတယ် digital box တွေနဲ့လည်းဖြည့်လို့ရတယ်အဲ့ဒါတွေကိုဝိုင်းပြီးဖြည့်ကြတယ်9000ကျော် 8000 ပေါ့နော်အခုဖြည့်ထားပြီဒါပထမ digital စစ်တဲ့ဟာအဲ့ဒီ Samway ရဲ့ခုနကဒါ Samway ဆိုပြီးအောင်ရှုံးမရှိဘူးသူ scoring ပဲထွက်တယ်အရင်တော့အဲ့လို10တန်းမအောင်လို့ဟိုဘာဘဝဘာညာဖြစ်တယ်ဆိုတာမရှိတော့တဲ့အပြင် scoring အဲ့ scoring ကိုကိုကျင့်နိုင်ရင်อยู่ทัวပြီးတော့မကျင်းနဲ့ထပ်ဖြည့်လို့လည်းရတဲ့စနစ်ကျွန်တော်တို့လုပ်ထားတယ်ဒါဟိုနိုင်ငံတကာမှာလုပ်တဲ့ပုံစံမျိုးဆိုတော့အဲ့ဒီဟာကိုအခုကျွန်တော်ဒီမှာလာဆွေးနေတော့အဲ့ဒါကိုသူတို့တွေအနေနဲ့အတိအမှတ်ပြုတယ်ဒီဟာတက္ကသိုလ်တွေအနေနဲ့ဆိုတော့အဲ့ဒါတွေကဒါကျွန်တော်တို့ပညာရေးအခြေခံနဲ့အစင်မြင်ချိတ်ဆက်တဲ့ဟာပေါ့နော်ဆိုတော့အဲ့ဒါတွေဟာလည်းတကယ်တမ်းကျတော့ဟိုကျွန်တော်တို့အားရတယ်အောင်မြင်တယ်လို့ထင်တယ်အပြင်နိုင်ငံတကာကလည်းအခုလိုမျိုးဟိုကျွန်တော်တို့ဆွေးနေတယ်အခုကျွန်တော်တို့ရဲ့ assessment လုပ်တဲ့ပုံစံတွေကိုသူတို့တွေကြည့်ပြီးတော့အဲ့ဒီလူတွေကိုဒီဘက်ကိုပေါင်ကူးခွင့်ဟိုမှာဒါနဲ့ပတ်သက်ပြီးဆက်ပြီးတော့သင်ကြားခွင့်တွေရမယ်ဆိုတော့ကျွန်တော်ထင်တယ်ကျွန်တော်တို့ရဲ့ပညာရေးအကောင့်ထဲပုံမူကအောင်မြင်နေတယ်လို့ကျွန်တော်တို့မြင်မိတယ်
။အဲ့တော့တကယ်လို့ပေါ့နော်အခုဒီတက္ကသိုလ်ကျောင်းသူကျောင်းသားတွေမြန်မာနိုင်ငံတွင်းမှာအထူးသဖြင့်ရှိနေတဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေကဒီလို NUG ကစီစဉ်တဲ့ online ဒါတွေကိုသူတို့သင်ကြားခွင့်ရမယ်လေးလာခွင့်ရပြီးတဲ့အခါမှာဒီသူတို့နောက်ဒီသူတို့လက်ခံမဲ့တက္ကသိုလ်တွေကိုဆက်သွားဖို့လူကိုယ်တိုင်မဟုတ်ရင်တော့မှ online ကနေသင်ကြားနိုင်မဲ့အနေအထားမျိုးဒီတက္ကသိုလ်တွေဘက်ကရောလက်ခံတာဘယ်လောက်ထိအခြေအနေရှိလဲ
ကျွန်တော်ဒီဟိုရောက်နေရခြင်းအကြောင်းရင်းနဲ့မှာကျွန်တော်လည်းပြောပါတယ် interview တွေမှာဖြေထားတဲ့အကြောင်းရင်းတစ်ခုကဒါပဲဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ပညာရေးအကောင့်ထဲပုံမှုမှာကျွန်တော်တို့ဒီ NUG နဲ့ခုနဒိုင်ယန်နာပညာရေးအဖွဲ့အစည်းတွေနဲ့စုပေါင်းပြီးအကောင့်ထဲပေါ်နေတဲ့ဒီပညာရေးတွေကိုနိုင်ငံတကာပညာရေးနဲ့ချိတ်ဆက်လို့ရအောင်အတိအမှတ်ပြုမှုရအောင်ပေါ့နော်ကျွန်တော်ယူရိုပ်မှာလည်းဒါကိုဆွေးနွေးခဲ့တယ်အဲ့တော့ဆွေးနွေးတဲ့တက္ကသိုလ်တိုင်းကကျွန်တော်တို့ဒီဟာကိုသူတို့အနေနဲ့ချိတ်ဆက်မှုပေးဖို့အတွက်သူတို့သဘောတူတယ်ဒါတွေကိုဆက်ပြီးတော့ဆွေးနွေးရမှာ၄ရှိရပေါ့နော်ဆိုတော့ဥပမာအားဖြင့်ပြောရရင်ကျွန်တော်တို့ခုနဒီအခုစိုးစော BEC ရေပဲကျွန်တော်ပြန်ပြောရင်ဒါကိုသူတို့အသိမှတ်ပြုပြီးအဲ့ရနေပြီးတော့ဒီဘက်တက္ကသိုလ်တွေကိုချိတ်ဆက်ဖို့ online ပဲဖြစ်ဖြစ် on ground ပဲဖြစ်ဖြစ် face to face ပဲချိတ်ဆက်ဖို့အတွက်သူတို့တွေနဲ့သဘောတူတယ်။ဒါပေမဲ့လိုအပ်ရင်သူတို့ညာနဲ့ပတ်သက်ပြီးတော့ assessment သဘောမျိုးတော့သူတို့လုပ်မှာ entry ဒါကတော့ထုံးစံမှာပဲ။ဘယ်တက္ကသိုလ်ဖြစ်ဖြစ် interview လို့ပါလို့ ਨੇ တက္ကသိုလ်ကိုချိတ်ဆက်ဖို့အတွက် entry လုပ်တယ်သဘောမျိုးသဘောတူတယ်ဆိုတော့ဘာပဲဖြစ်ဖြစ်ဒီ quality ကိုဒီ assessment ကိုအတိအမှတ်ပြုပြီးသူတို့စီရဆံမွေးတစ်ခုကိုဖြည့်ခွင့်ရမယ်ဆိုတဲ့အနေအထားတော့အ ਨੇ ဆုံးတော့ဒါရနေတယ်သူတို့နဲ့သဘောတူညီချက်တွေရှိတယ်ဆိုတော့ကျွန်တော်တို့ဒါကိုအားရမိတယ်ပေါ့နော
်ဟုတ်အဲ့တော့ဟိုဆရာနာသိန်းနာ3နှစ်ညီပါကြာလာပြီဆိုတော့ဆရာတို့အခုဒီပညာရေးလုပ်ငန်းတွေလုပ်တဲ့အခါမှာဟိုရလက်ပေါ့ရခိုင်နှုန်းရရောဘယ်လောက်လောက်ရှိလာပြီလဲဆရာအဲ့ဒါဆို
ပြောဖို့တော့ခက်မှာပေါ့ရခိုင်နှုန်းဒါကြောင့်လည်းအခုကျွန်တော်တို့ဟိုအားလုံးသိမယ်တဲ့နဲ့ကျွန်တော်စကိုင်းကို survey team တကူလွတ်လိုက်တယ်လွတ်လိုက်ပြီးတော့စကိုင်းမြေပြင်မှာကျွန်တော်တို့ဓာတ်တွေကို survey လုပ်နေတယ်ဘယ်လောက်ထိအကောင့်ထဲပေါ်နိုင်လဲကလေးပနေယောက်ကဒီပညာရေးတွေကနေလွတ်နေတယ်လေအဲသူတို့ဘယ်လောက်ထိ ဟိုခုနတင်ကြားမှုတွေရတယ်လဲဆိုတာကိုကျွန်တော်အခုစာပေးလွှတ်ထားတယ်။ဒါကတနေရာပေါ့နော်။တကယ်တော့အဲ့ဒါမျိုးတွေကျွန်တော်တို့အများကြီးလှုပ်ဖို့လိုတယ်။ဒါဓမ္မသာလည်းရင်ကျွန်တော်တို့ကဒီ generation တစ်ခုလုံးကြီးပျောက်မသွားအောင်ရယ်ဒီ generation နဲ့မှာရသင့်ရတတ်တဲ့ပညာရေးရအောင်ရယ်နောင်အတွက်လည်း plan လုပ်နိုင်အောင်ပေါ့နော်။ဆိုတော့အဲ့ဒါတွေကျွန်တော်တို့အခုလုပ်နေတယ်။ဆိုတော့အဲ့ဒီကနေထွက်လာတဲ့ဟာတကယ်ဒီခုနမြေပြင်အခြေအနေအမှန်ကိုကျွန်တော်တို့သိပြီးအကောင့်တွေပုံမှန်သာလဲထိထိရောက်ရောက်ဖြစ်မှာဆိုတော့အဲ့ဒါကိုအခုကျွန်တော်တို့လုပ်နေတယ်လုပ်နေတဲ့အပြင်အခုလည်းပဲရသမျှအားနဲ့ဆိုတော့အဓိကကတော့ online ပေါ့နော်ကျွန်တော် online နေထားရဆိုရင်တော့ဒါပေမဲ့ဒီနေ့တိုးတက်ပြောင်းလဲမှုတချို့ရှိနေတာကိုအားလုံးသတိထားမိလိမ့်မယ်အရင်တုန်းကတော့ဒီစကစအောက်မှာရှိနေတဲ့ online ကိုကျွန်တော်တို့ဟို internet access ဆိုသုံးရတယ်အခုတော့ကျွန်တော်တို့ internet access ဆိုတော့ starlink လိုဟာမျိုးစပြီးတော်တော်များများနေရာတွေမှာရလာတာဟာကျွန်တော်တို့ပညာရေးအကောင့်ထည့်ဖို့မှုအတွက်တော့တအားဖြစ်စေလိမ့်မယ်စိုးစိုးကပြောသလိုပဲဒီမိုကရေစီပညာရေး Federal Democracy ပညာရေးကိုအကောင့်ထည့်ဖို့တဲ့နေရာမှာဒီစစ်ကြုံပညာရေးကိုဆန့်ကျင်တဲ့နေရာမှာအားကောင်းစေလိမ့်မယ်လို့တော့ကျွန်တော်မြင်တယ
်ဟုတ်ကဲ့အဲ့တော့ဒီ American ဆိုရကဒီပညာရေးပိုင်းနဲ့ပတ်သက်လို့ရှင်ပေါ့နော်သူကဘလို့ပုံစံမျိုးနဲ့ပံ့ပိုးကူညီဖို့ဆရာတို့ဘက်မှာအဟိုဘယ်လိုမြင်လဲပေါ့နော်ဥပမာဆိုရင်မြန်မာနိုင်ငံမှာဆိုရင်ပါရမီလိုမျိုးကိုပိုင်တက္ကသိုလ်တွေရှိမယ်ဆိုတော့ဒီလိုဟာတွေလည်းရှိတယ်လို့နောက်ပညာရေးလုပ်နေတဲ့ဒီဆော့ဆော့ပြောတဲ့တိုင်းသားအဖွဲ့အစည်းတွေလည်းရှိတယ်နောက်ဆရာတို့လို NUG တွေလည်းရှိတဲ့ခါကြတော့ဒီပညာရေးလုပ်ငန်းတွေနဲ့ပတ်သက်ရင် American ဆိုရပံ့ပိုးတဲ့အပိုင်းမှာပေါ့နော်ဘယ်လိုပုံစံမျိုးနဲ့ဒါတွေကိုအထီးထရောက်ဖြစ်အောင်လှုပ်ဆောင်တင်လို့မြင်လဲ
တကယ်တော့ဆော့ဆော့အဖွဲ့အစည်းတွေအကုန်လုံးဆော့ဆော့ကကြောင်းနေပေါ့နော်ဆော့ဆော့ပညာရေးအကောင့်ထည့်ဖို့နေတဲ့ဝင်ဆောင်မှုတွေပေးနေတဲ့အဖွဲ့အစည်းတွေအကုန်လုံးနဲ့ချိတ်ဆက်ပြီးဆောင်ရွက်တင်တယ်။ဆောင်ရွက်လဲဆောင်ရွက်ဖို့ကြိုးစားနေတယ်။ဆောင်ရွက်ဖို့လဲကျွန်တော်တို့ဘက်ကလည်းဒါကို organize လုပ်ပြီးသွားနေတယ်။တိုင်းရင်းသားပညာရေးအဖွဲ့အစည်းတွေနဲ့ထိဆက်တယ်။ CBO CS တွေနဲ့ထိဆက်တယ်။စောစောကပြောတဲ့ဟိုဒီ Spring University တို့ခုနကလို Barmi တို့အဲ့ဒါတွေနဲ့လည်းအကုန်ချိတ်ဆက်ပြီး။ဘာလို့ဆိုတော့အဲ့ဒီအရာတွေထဲမှာကျောင်းသားတွေရှိနေတယ်။ကျွန်တော်တားတိုင်းကျောင်းသားတိုင်းရှိနေတဲ့ကျောင်းသားတိုင်းကိုကျွန်တော်တို့ပညာရေးဝန်ဆောင်မှုပညာရေးခန်းစားမှုခုနက Federal Democracy ပညာရေးပြောင်းလဲမှုကိုပေးနိုင်ဖို့အတွက်က American အစိုးရအနေနဲ့ American အကူအညီတွေအနေနဲ့အားလုံးနဲ့ထိဆက်ချိတ်ဆက်ပြီးဆောင်ရွက်တင်တယ် coordinate ဖြစ်ဖို့လဲလိုတယ်ဒါကြောင့်လည်းပဲအားလုံးသိကျင်သိမယ်ကျွန်တော်တို့ဒီ NUG အနေနဲ့ EIACC ဆိုရှိInternational Aid Coordination Commission ဆိုတမတအူဆောင်ပြီးရှိတယ်။အဲ့ဒါကနေတိုင်းရင်းသားအဖွဲ့အစည်းတွေ၊ပညာရေးအဖွဲ့အစည်းတွေနဲ့လည်းထိဆက်ချိတ်ဆက်ပြီးတော့ဆွေးနွေးပြီးတော့ကျွန်တော်တို့ဟိုအားလုံးဟိုသဘောတူညီထားတဲ့ဒီဟာ proposal သဘောမျိုးကျွန်တော်တို့ဒီ USA to NDAA တွေထဲမှာထည့်ထားတာရှိတယ်။အလားတူပဲစောစော CBO CS တွေနဲ့လည်းချိတ်ဆက်ပြီးအဲ့တော့တစ်ဖက်ကလည်း coordinate ဖြစ်ပြီးတော့ကျွန်တော်တို့လည်းဒါတွေကိုတောင်းဆိုစီစဉ်ထားတဲ့ဟာတွေရှိသလိုဒီပဲ American အနေနဲ့လည်းပဲတက္ကသိုလ်တွေရောအားလုံးနဲ့ပေါင်းပြီးဒီကဲ coordinate ဖြစ်တဲ့ဟာဆိုရင်ပို့ပြီးတော့ effective efficient ဖြစ်တဲ့ပညာရေးပြုပြင်ပြောင်းလဲအကောင့်တွေပေါ်မှုနဲ့တကယ်လိုအပ်နေတဲ့အခုချိန်မှာဒပိုင်းတစ်ဆပညာရေးဖြစ်နေတဲ့ CDM ကျောင်းသားတွေအတွက်တော့အကောင်းဆုံးဖြစ်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ဒါကြောင့်လည်းအဲ့ဒါကိုကျွန်တော်တို့တွေအခုချိန်မှာကျွန်တော်ဒီရောက်တဲ့အချိန်မှာရောဒီဟာမတိုင်ခင်ကရောကျွန်တော်တို့ NUG အနေနဲ့ရောတိုင်းရင်းသားအဖွဲ့အစည်းတွေအနေနဲ့ရောအားလုံးထားကိုတွန်းပြီးတော့ကျွန်တော်တို့အမေရိကန်အစိုးရအောက်လည်းဒါကိုကျွန်တော်ဒီနေရာမှာကြုံလုံးတော့တခါလေ request လုပ်လိုက်ချင်တာပေါ့နော် USA တို့ဒီလိုမျိုးကျွန်တော်တို့ကို season မှာကူညီပါဒါဟာတကယ်တမ်းတော့ကျွန်တော်တို့နိုင်ငံဒီအတွက်သိအရေးကြီးပါတယ်အခုလို Federal Democracy Transition မှာအရေးအကြီးဆုံးကပညာရေးပါပဲတကယ်နောင်နှစ်ပေါင်းများစွာတည်တံ့ခိုင်မြဲအောင်ပြုလုပ်နိုင်မှာကစီးပွားရေးတွေကျန်တဲ့အရေးတွေတဲ့ပညာရေးရဖို့အရေးကြီးပါတယ်ပညာရေးတာပြည်ပြည်ကြောင်းလဲခိုင်မာမယ်ဆိုရင်ကျွန်တော်တို့လူတွေရဲ့ Federal Democracy Transition ရမယ်ပဲခိုင်မာတဲ့အပြင်နိုင်ငံရဲ့ခုနကလိုပေါ့နော်ဟိုတာယာဝါပြောမှုတွေအားလုံးကဒီပေါ်မှာခြေခံနေပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာအခုလိုမျိုးကျွန်တော်တို့ချိန်ပေးပြီးတော့ဖြည့်ချတဲ့အတွက်ကျေးဇူးပါဆရာ
မိုင်းရင်နိုင်ငံမင်းမြန်တင်ပြခဲ့တာပါဗျိုးမြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတာပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာမနက်ခင်ဗျာခင်ဗျာ VUE မြန်မာပိုင်းအစီအစဉ်2023ခုနှစ်ဇွန်လ26ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချမှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါ။စစ်ကောင်စီလက်ထက်မှာစစ်ပွဲအတန်ခါပိတ်ဆို့ခံရတာတွေရောနိုင်ငံရေးမတည်မငြိမ်ဖြစ်တာတွေကြောင့်ပါစိုက်ပျိုးရေးထွက်ကုန်တွေကျဆင်းလာတာ၊သွေးကုန်တွေကန့်သက်ခံရတာ၊ပို့ကုန်တက်မှုကျဆင်းတာနဲ့ကုန်စည်နှုန်းမြင့်တက်တာတွေကြောင့်မြန်မာစစ်ပွဲရေးကပိုပြီးဆိုးလာနေပါတယ်။ဆောင်းပါရှင်ပြည်သွင်းနိုင်တဲ့အလိမ္မာတို့ကတင်ဆက်ထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတနေ့တခြားပိုဆိုးလာတဲ့စစ်ကောင်စီလက်အောက်ကမြန်မာစီးပွားရေးအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဒီရပန်းသတင်းတွေထဲမှာတရုတ်နဲ့ကုန်သွယ်ရင်တရုတ်နိုင်ငံသုံးငွေကြေးယွမ်ကိုအသုံးပြုပြီးငွေပေးငွေယူလုပ်ဖို့အိန္ဒိယနဲ့ကုန်သွယ်ရင်အိန္ဒိယနိုင်ငံသုံးငွေကြေးရူပီးကိုအသုံးပြုပြီးငွေပေးချေမှုတွေပြုလုပ်ဖို့စစ်ကောင်စီနေနဲ့ကြိုးပမ်းလာတာကုန်သွယ်တွေကိုညှို့ကြလာတာတွေ့ရပါတယ်ကုန်သွယ်ရေးမှာအသုံးပြုနေကြအမေရိကန်ဒေါ်လာနေရာမှာယွမ်နဲ့ရူပီးကိုအစားထိုးသုံးစွဲမယ်ဆိုတဲ့သဘောပါစစ်ကောင်စီအနေနဲ့ဘာကြောင့်အခုလိုအမေရိကန်ဒေါ်လာအစားတရုတ်ယွမ်နဲ့အိန္ဒိယရူပီးကိုပြောင်းလဲအသုံးပြုဖို့လှုံ့ဆော်လာရတာပါလဲသွင်းကုန်ထုတ်ကုန်လုပ်ငန်းရှင်တဦးကတော့ဒါဟာစစ်ကောင်စီလက်ထက်မှာဒေါ်လာငွေယော့နဲ့ပြက်လက်လာတယ်ဆိုတာကိုပြသနေတဲ့သဘောပါပြီးတော့အမေရိကန်နဲ့မဟာမိတ်တွေရဲ့မြန်မာပေါ်ချမှတ်ထားတဲ့စီးပွားရေးဆန်ရှင်တွေရဲ့အကျိုးသက်ရောက်မှုကြောင့်လည်းဖြစ်နိုင်ပါတယ်လို့ဆိုပါတယ်
။တရုတ်ယွမ်အစားထိုးသုံးမဲ့ကုန်သွယ်ရေးအလုပ်ဖြစ်နိုင်မလားဆိုတဲ့ဆောင်းပါးကိုဂျွန်လ20ရက်နေ့ကအေယာဝတီသတင်းဌာနကဖော်ပြပါတယ်။အဲဒီဆောင်းပါးမှာနိုင်ငံခြားငွေအမေရိကန်ဒေါ်လာပြည်ပသို့စီးထွက်နေမှုကိုပို့ကုန်သွင်းကုန်လိုင်စင်ကန့်သက်ချက်အပါအဝင်တက်နိုင်သည့်နည်းလမ်းများဖြင့်ထိန်းချုပ်သည့်တိုင်အမေရိကန်ဒေါ်လာမှာခန်းလာသဖြင့်တရုတ်ယွမ်ငွေကိုအစားထိုးရန်ကြံ့ရလာခြင်းဖြစ်သည်စစ်ကောင်စီရဲ့နိုင်ငံခြားငွေကြီးကြပ်မှုကော်မတီ FESC ကတရုတ်နယ်စပ်ကုန်သွယ်ရေးမှာပို့ကုန်သွင်းကုန်အတွက်ပြည်တွင်းဘဏ်များ၌ယွမ်ငွေဖြင့်ငွေစည်းရင်းဖွင့်ပြီးမှသာကုန်သွယ်ရေးလိုင်စင်ထုတ်ပေးတော်မူဖြစ်ကြောင်းပြီးခဲ့တဲ့ဇွန်လ၁ရက်နေ့ကထုတ်ပြန်ထားသည်လို့ရေးသားထားပါတယ်။ဒါ့အပြင်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာရရှိတဲ့ပို့ကုန်ရငွေဟာ2019-2020ခုနှစ်မှာအမေရိကန်ဒေါ်လာ12ဘီလီယံရှိခဲ့ရာကနေ2022-2023ခုနှစ်မှာအမေရိကန်ဒေါ်လာ9ဘီလီယံသာရှိပါတယ်။ဒါကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးပို့ကုန်ရငွေဟာနှစ်နှစ်အတွင်းမှာ3ဘီလီယံကျဆင်းသွားပါတယ်။ထို့အတူပါပဲပို့ကုန်ရငွေကရတဲ့အမေရိကန်ဒေါ်လာအဝင်ငွေရဲ့65ရာခိုင်နှုန်းကိုစစ်ကောင်စီဗဟိုဘဏ်ကိုပေးသွင်းရပြီးကျန်တဲ့35ရာခိုင်နှုန်းကိုသာပို့ကုန်တင်ပို့သူတွေကရရှိတဲ့ကန့်သတ်ချက်တွေကြောင့်လဲပို့ကုန်တင်ပို့မှုဟာကျဆင်းလာတာပါ2022-23 April May လ2လနဲ့2023-2024ဘန်နာနဲ့ April May ကာလတူ2လနှိုင်းရှင်ကြည့်ရင်ပို့ကုန်ရငွေဟာအမေရိကန်ဒေါ်လာ602တန်းကျော်ကျဆင်းသွားတယ်လို့လဲအေယာဝတီဆောင်းပါးမှာထောက်ပြထားတာတွေ့ရပါတယ
်ဒီလိုအချိန်မှာပဲမြမနိုင်ငံခြားကုန်သွယ်မှုဘဏ် MFDB နဲ့မြမယင်းနှီးမြှုပ်နှံမှုဘဏ်နဲ့ကုသရောင်းဝယ်ရေးဘဏ် MICB တို့ကိုဇွန်လ20ရက်နေ့ကစတင်ပြီးအမေရိကန်ကစီးပွားရေးအရဒဏ်ခပိတ်ဆို့မှုတွေလုပ်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်။အကျိုးဆက်ကတော့ဒေါ်လာဈေးနဲ့ရွှေဈေးတွေတက်လာပါတယ်။ဒေါ်လာဈေးကဒေါ်လာ3000ကျပ်ဝန်းကျင်ဖြစ်လာပြီးရွှေဈေးကတစ်ကျပ်သားကကျပ်32သိန်းအထိဖြစ်လာတာတွေ့ရပါတယ်။နိုင်ငံခြားယင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးလဲဂျွန်ဆယ်ရဲ့နေ့အေယာဝတီသတင်းမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှုဇောက်ထိုးဆင်းနေဆိုတဲ့သတင်းတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာယခုနှစ်ပထမ3လပတ်အတွင်းနိုင်ငံခြားယင်းနှီးမြှုပ်နှံမှုသည်ယခင်နှစ်အလားတူကာလကတည်းက60ရာခိုင်နှုန်းကျဆင်းသွားကြောင်း
စစ်ကောင်စီရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်ဆံရေးဝန်ကြီးဌာနယင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုက်ကာစီးရင်များအရာတိရသည်လို့ရေးသားထားပါတယ်။လောလောဆယ်မြန်မာစီးပွားရေးအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကစီးပွားရေးလုပ်ငန်းရှင်တဦးကတော့အခုလိုပြောပါတယ်။စီးပွားရေးလားမကောင်းဘူးဗျာမကောင်းဘူးဆိုတာတဲ့အချိန်တွေကပိုဆိုးလာလို့ပြောရမှာလေ။ကုန်သွယ်မှ င်းနဲလာတယ်လို့ဒေါ်လာနဲ့ငွေကြီးအစွဲပြောင်းလို့ရတာလဲခတ်လာတာကြောင့်ဖြစ်မယ်။တွင်းကုန်တွေလည်းကန့်တက်တာများလာတယ်။အဲ့ဒါစီးပွားရေးသမားတွေက trading လို့ production လို့ကိုတိတ်မလုပ်တော့ဘူး။အင်ချမ်းကြီးရွှေကစတဲ့ asset တွေဘက်မှာပြောင်းပြီးတော့ကစားကြရင်းနှီးမြှုပ်နှံကြတယ်။အဲ့တော့အင်ချမ်းကြီးဈေးတွေအဆမတန်တက်လာတယ်။ကားဈေးဆို3ဆလောက်တက်သွားတယ်။ဟိုမြတ်တကုံဘက်မှာအနာသိမ့်ပြီးစာ 3,000 နဲ့ဝယ်ထားမြေပေါက်ကအခု 3,500 လောက်ပေါက်။စံဈေးနဲ့စားတောက်ကုန်ဈေးနှုန်းတွေလည်း2ဆ3ဆတက်နေ။ဒါပေမဲ့တစ်ဖက်မှာအလုပ်တွေကလည်းမကောင်းကြဘူး။ Asset မီးရမရနဲ့ပြောရရင်တော့စီးပွားရေးကပြိုနေပါဘူး
။ကုန်ဈေးနှုန်းတွေဇက်တိုက်တက်နေတယ်ဆိုတာကတော့အထူးပြောဖို့လိုမယ်မထင်ပါဘူး။ရွှေဘိုပေါ်စံတပီက9000ကျပ်ဈေးရတပီက3500ကျပ်ပဲစီတပိတ်တာ15000ကျပ်စားအုပ်စီတပိတ်တာက9500ကျပ်ကျက်သွန်ဒီတပိတ်တာ2500ကျပ်ကျက်ဥတလုံးကို280ကနေ300ကျပ်ကျက်သားတပိတ်တာကိုတော့12000ကျပ်ဝက်သားတပိတ်တာ2000ကျပ်ဖြစ်နေပါပြီလို့အခြေခံစားကုန်စည်နှုန်းတွေကိုရန်ကုန်တိုင်းအင်းစိန်မြို့နယ်ဒငင်းကုန်းမှာနေထိုင်တဲ့အင်ရှင်မတူကပြောပါတယ
်ဂျွန်ဆက်လေးရနေ့ကထုတ်ပြန်ခဲ့တဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ FAO ရဲ့ထုတ်ပြန်ချက်မှာမြန်မာစိုက်ပျိုးရေးထွက်ကုန်ဟာ800ကိုင်လုံးကျဆင်းမယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာစိုက်ပျိုးရေးထွက်ကုန်ကိုအဓိကအားထားရတဲ့နိုင်ငံဖြစ်ပြီးလေယာထွက်ကုန်တန်ဖိုးဟာ GDP ရဲ့32%ရှိတယ်လို့ FAO ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လေယာလုပ်ငန်းမှာသွင်းအားစုဈေးနှုန်းတွေမြင့်တက်လာတာစိုက်ပျိုးရေးထွက်ကုန်တွေကျဆင်းသွားရတာဟာ2021 February 1ရက်စစ်တပ်ကအာဏာသိမ်းခြင်းရဲ့အကျိုးသက်ရောက်မှုကြောင့်ဖြစ်တယ်လို့လည်းFAO ထုတ်ပြန်ချက်ကဆိုပါတယ်အခုလိုပို့ကုန်တန်ဖိုးတွေကျဆင်းနေတာတွင်းကုန်တွေကန့်သတ်ရှင်ခံရတာကုန်စည်နှုန်းတွေဇက်တိုက်တက်နေတာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်မလာတော့တာစိုက်ပျိုးရေးထုတ်ကုန်တွေကျဆင်းလာတာစီးပွားရေးဒဏ်ခတ်ပိတ်ဆို့ခြင်းခံရတာတွေဟာနိုင်ငံရေးမတည်ငြိမ်မှုကြောင့်ဖြစ်ပါတယ်တနည်းအားဖြင့်စစ်တပ်ကအာဏာသိမ်းခဲ့ခြင်းရဲ့နောက်ဆက်တွဲပေါ်ပေါက်လာတဲ့ဆိုးကျိုးတွေဖြစ်ပါတယ်ရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်ကတော့မြမစီးပွားရေးလားအဆိုးမြင်တာတော့မဟုတ်ပါဘူးစစ်ကောင်စီအုပ်ချုပ်နေတဲ့ရွေးကတော့စီးပွားရေးကကောင်းလာစရာမမြင်ပါဘူးဗိုလ်ချုပ်ကြီးတွေနဲ့သူတို့မိသားစုတွေဗိုလ်ချုပ်ကြီးတွေနဲ့နှီးဆက်သူလူတစုအတွက်တော့မပြောတတ်ပါဘူးကြံတဲ့သူတွေအတွက်ကတော့ပိုဆိုးလာစရာပဲရှိပါတယ်ဘာလို့လဲဆိုတော့စစ်ကောင်စီကိုဒေသတွင်းအာဆီယံကလည်းမထောက်ခံအသိမှလည်းမပြုအမေရိကန်အပါဝင်အနောက်အုပ်စုနဲ့လည်းအဆင်မပြေဆိုတော့စီးပွားရေးကကောင်းလာစရာမရှိပါဘူးစစ်တပ်ဟာနိုင်ငံရေးရလဲတည်ငြိမ်အောင်မထိနိုင်တော့သလိုစီးပွားရေးကိုလည်းထိမထားနိုင်တော့ဘူးလို့မြင်တဲ့အကြောင်းပြောဆိုပါတယ်ခမညာ
ကိုပြည့်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ ISP မြန်မာရဲ့အလဲကိုရောက်လို့လာပါပြီဒီဘက်မှာတော့ပဋိပက္ခအတွင်းမှာအရသားတွေပိုသေးဆုံးလာတဲ့အကြောင်း ISP မြန်မာကစစ်စစ်သုံးသပ်ထားတာကိုနားဆင်ကြည့်ကြအောင်ပ
ါလက်နက်ကင်ပဋိပက္ခတွေနဲ့တိုက်ပွဲတွေကြောင်းနိုင်ငံတော်ဝန်အရသားသေဆုံးမှုတွေဆက်လက်မြင့်တက်နေပါတယ်2023ခုနှစ်ပထမ5လတာအတွင်းမှာအရသား840ကျော်သေဆုံးခဲ့ကြပါတယ်ဒီပမာဏဟာအာဏာသိမ်းမှုအလွန်နှစ်နှစ်ကျော်ကာလအတွင်းမှာအများဆုံးဖြစ်ပါတယ်အရင်နှစ်ကသေဆုံးခဲ့တဲ့အရေးတွင်းနဲ့နှိုင်းယှဉ်ရင်60ရာခိုင်နှုန်းနီးပါးပိုများလာတာပါ 3 နှစ်ကျော်အတွင်းအရသား 8,600 ကျော်သေဆုံးခဲ့ရပါတယ်ဒီထဲက 2,100 ကျော်ဟာ ဆန္ဒပြပွဲတွေနဲ့စစ်ကောင်စီကဖမ်းဆီးထားတဲ့အတွင်းတည်ဆုံခဲ့ကြတာပါ။လက်နက်ကိုင်ပြည်ပကတွေနဲ့တိုက်ပွဲတွေကြောင့်လည်း 2,400 ကျော်တည်ဆုံခဲ့ရပါတယ်။ဒလန်လို့ဆွတ်ဆွဲတပ်ဖြတ်ခံရသူ 4,000 ကျော်ရှိခဲ့တယ်လို့စစ်ကောင်စီကလည်းဆိုပါတယ်။စစ်ကောင်စီရဲ့ကိန်းဂဏန်းတွေအတွက်တိကျအတည်ပြုချက်မရှိသေးပါဘူး။လနကိုင်ပြည်ပခါတွေကြောင့်တေဆုံးခဲ့ရတဲ့အရတားဦးရေရဲ့49ရာခိုင်နှုန်းဟာစကိုင်းတိုင်းကဖြစ်ပါတယ်။နှစ်နှစ်ကျော်ကာလအတွင်းစကိုင်းတိုင်းမှာအရတား1,100ကျော်တေဆုံးခဲ့ရပါတယ်။အဲ့ဒီအခြေအတွက်ဟာနိုင်ငံတော်ဝန်တေဆုံးသူအရတားစုစုပေါင်းရဲ့ထောက်ဝံ့နေပါရှိပါတယ်။မကွေးတိုင်းမှာတော့အရတားတေဆုံးမှုဒုတိယအများဆုံးရှိခဲ့ပြီး200ကျော်တေဆုံးခဲ့ရပါတယ်။ဆက်ဆက်စစ်စားစရာအဖြစ်မြမပဋိပက္ခနဲ့ရုရှားကျူကျော်စစ်အတွင်းအရတားတည်ဆုံမှုတွေကိုနှိုင်းယှဉ်ကြည့်ပါမယ်။ယူကရိန်းပေါ်ရုရှားရဲ့ကျူကျော်စစ်စတင်ကနေအခုနှစ်မေလအထိယူကရိန်းအရတား 8,800 ကျော်တည်ဆုံခဲ့ရပါတယ်။မြမနိုင်ငံမှာတော့နှစ်နှစ်ကျော်အတွင်းအရတား 8,600 ကျော်တည်ဆုံမှုရှိခဲ့ပါတယ်။ချက်အပြင်းလက်နက်တွေတုံးခဲ့တဲ့ရုရှားကျူကျော်စစ်အတွင်းအရတားတည်ဆုံနှုန်းနဲ့ကွာဟချက်နည်းနေတာသတိပြုစရာပါ။
ရတားတွေရဲ့အသက်ဘေးအကြောင်းကို ISP မြန်မာကတင်ပြသွားခဲ့တာပါအခုတော့မြန်မာပြည်ကပေးစာများအလဲဖြစ်ပါတယ် VOA ကိုပေးပို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်တော်လေးအချံပြူစာတွေကိုမအေးသန္တာကျော်ကစူးစီးတင်ပြထားပါတယ
်ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင် VOE ကိုရေးလာတဲ့သောရရှိတွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိတွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးသောရရှိတွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်နာမည်ကအမျိုးသမီးဖြစ်နေပေမဲ့စာရေးလာတဲ့အမျိုးသားတူကတော့မင်္ဂလာပါ VOE ကိုညမနဲ့နားထောင်ရလို့အဖွဲ့သားတွေအားလုံးကိုလေးစားကျေးဇူးတင်မြဲပါသတင်းမှန်တွေဗဟုသုတရစရာတွေကိုအားတက်တရောဗမာတန်ပီပီတတဒါမှမဟုတ်လေစကားလေးတွေကိုမူရင်တိုင်းဝဲတဲတန်လေးတွေနဲ့နားထောင်ရလို့ကြည်နုလို့ပါဗျာအဖေမေကိုလည်း VOE နားထောင်ကျင့်ပါအောင်လုပ်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်အခုအသက်80ကျော်တဲ့အထိနားထောင်တော့မှာအားလုံးချမ်းသာကိုယ်စိတ်မြဲကြပါစေဆုပြီးတော့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါ။အသက်80ကျော်ထိနှစ်ရှည်လာများနားဆင်အားပေးတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်ဦးရေ။ဘေးကင်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါတယ်ရှင်။နောက်ထပ်သောရရှင်တယောက်ကတော့ဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ။ VOA သတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးပေမယ့်လေ internet မကောင်းတဲ့အတွက်ကြောင့်မလို့ရဲမမှန်မကြည့်ရပါဘူး။ဒါကြောင့်စာမရေးပြစ်တာပါ။ဝိုင်းတော်သားတွေအားလုံးကျန်းမာပါစေတဲ့။ဟုတ်ကဲ့။ဘာပဲဖြစ်အခုလိုမျိုး view ကိုအားပေးနေတဲ့အတွက်အထူးကျေးဇူးတင်ပါရနော်။ကျမတို့အစီအစဉ်တွေကိုဒီ internet ကနေ line မကောင်းလို့မကြည့်ရဘူးဆိုရင်လေ radio ရှင်းတော့ line တို့ meter radio နဲ့နားဆင်လို့ရပါတယ်နော်။ meter line တွေကိုလည်းနေ့စဉ်အတန်ထုတ်လွှင့်မှုအစီအစဉ်တွေမှာကြီးညာပေးနေပါတယ်ရှင်။တချို့ line tomita တွေဆိုရင် battery တောင်မှမလိုဘဲနဲ့နေရောင်ခြည်သုံးပြီးတော့ဖွင့်လို့ရတဲ့ line tomita မျိုးဖြစ်ပါရဲ့เนาะ။ဘာပဲဖြစ်ဖြစ် line လေးကောင်းတဲ့အချိန်မှာအခုလိုအပြေးလွှာ view ကိုစာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။နောက်ထပ်သောရရှင် Worldly Conscience ဆိုတဲ့သောရရှင်ကျွန်မအတန်ထွက်တာမှားမှာပါတေးကြပါရဲ့အင်္ဂလိပ်လိုရေးထားပေမဲ့ကျွန်မအတန်မထွက်တတ်တဲ့နာမည်မျိုးဖြစ်နေလို့ပါ။ဒီသောရရှင်ကမင်္ဂလာပါ view ရေးတဲ့အပတ်စဉ်တောက်ကြနေတိုင်းတင်ဆက်ပေးနေတဲ့အမျိုးသမီးရေးရာကဏ္ဍမှာနောက်ခံသချင်းလေးရဲ့အဆိုနဲ့သချင်းနာမည်ကိုကျေးဇူးပြုပြီးဝင်းငှပေးပါနော်တဲ့။ရေဒီယိုမှာနားဆင်ရတိုင်းတမျိုးလေးခံစားရလို့ပါ။ကျေးဇူးတင်ပါတယ်တဲ့။ ဟုတ်ကဲ့ပါရှင်သူများတွေလည်းခဏခဏဒီတခြင်းလေးကိုကြိုက်တယ်ဆိုရမေးလာကြပါတယ်ဒီတခြင်းနာမည်က Power of Me ဖြစ်ပါတယ်ထူးခြားတာကဒီတခြင်းကရုပ်မြင်သံကြားအစီအစဉ်ထုတ်လွှင့်မှုတွေအတွက်တည်တံ့ထုတ်လုပ်ထားတဲ့တခြင်းဖြစ်ပါတယ်အပြင်မှာရောင်းချဖြန့်ဝေတဲ့တခြင်းမျိုးမဟုတ်ပါဘူးเนาะဒါကြောင့်မလို့အပြင်မှာတော့ရှာနာထောင်လို့ရမယ်မထင်ပါဘူးရှင်စာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်မြန်မာပြည်ကပေးစာအစီအစဉ်ကနေပြီးခဲ့တဲ့တပတ်မှာထုတ်လွှင့်ပေးသွားတဲ့စာလေးတစ်စောင်ကိုနားထောင်ပြီးတော့စိတ်မကောင်းလွန်းလို့စာရေးလာပါတယ်ဆိုတဲ့တော်ရရှင်ကသူကအားပေးလာတာကြာပါပြီတဲ့စာရေးလိုက်ဖြစ်လိုက်နဲ့ဘရောမစာမပို့ဖြစ်ပါဘူးဒီနေ့တော့စိတ်မကောင်းဖြစ်လွန်းလို့ဒီစာလေးကိုရေးပြအောင်ရေးပို့လိုက်ပါတယ်စာကိုဖတ်ဖြစ်အောင်ဖတ်ပေးပါနော်တဲ့ဟုတ်ကဲ့ပါဒီတော်ရရှင်ဘဲစာကိုများနားဆင်ပြီးတော့စိတ်မကောင်းဖြစ်သွားတာလည်းကြည့်ရအောင်ပါနော်
ဒီနေ့တင်းနေလာနေပေးစာပြန်စာအစီအစဉ်မှာဖတ်ပြသွားတဲ့သခိုင်းတိုင်းကစာကြောင့်စိတ်မကောင်းနှွန်းလို့ပါကျမကကချင်ပြီကပါကျမတို့တွေပြောမနေပါဘူးခလေးတွေလည်းသခိုင်းတိုင်းဤသူပဲကြောင်းတက်မနေပါဘူးခလေးတွေအနာကမဲ့နေပါတယ်ကျမတို့မိဘတွေကအများကြီးပါလိုင်းတုံးတာတော့လိုက်မပေးရဲမရှဲရဲပါဘူးကျမတို့တွေပြောမနေပါဘူးသခိုင်းမကွေးကရင်ချင်းကရားကပြည်သူတွေနဲ့အတူတူခံစားရပါတယ်ပြည်သူပြည်သားအလုံးအာဏာရှင်လက်အောက်ကနေအမြန်ဆုံးလွတ်မြောက်ပါစေလို့အမြဲဆုတောင်းပေးနေပါတယ်လို့ဇီဝေစကိုင်းကပြည်သူတွေကိုပြောပြပါထုံးစံတိုင်းကျမလည်းကြောက်တက်တယ်အသက်ရှင်ကျင်သေးတယ်မတရားအဖမ်းမခံခြင်းမူအကောင့်မပြောပါနဲ့နော်ကျေးဇူးပါဇီဝေ
ဟုတ်ကဲ့ပြီးခဲ့တဲ့တစ်ပတ်ကမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်ပေးသွားတဲ့စာကိုရည်ညွှန်းဟန်တူပါတယ်နော်စကိုင်းတိုင်းထိကြိုက်နေမှာအခြေအနေအရန်ဆိုးရွားတဲ့စီရေးအခြေအနေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့စာနဲ့ပတ်သက်ပြီးတော့ဒီတော်ရရှင်ပြန်ပြီးတော့ရေးလာတာဖြစ်ပါတယ်။ကြောက်လို့ပါအသက်ရှင်ခြင်းပါတယ်။ဒါပေမဲ့တခြားတိုင်းနယ်ဒေသတွေမှာဖြစ်နေတဲ့အခြေအနေတွေအလုံးထက်တူထက်မြခံစားရပါတယ်ဆိုပြီးတော့ဒီတော်ရရှင်စာရေးပြီးတော့သူ့ရဲ့ခံစားချက်ကိုထုတ်ဖော်လာတာဖြစ်ပါတယ်။နောက်ထပ်တော်ရရှင်တယောက်ကလည်းအကောင့်နံပါတ်မပြောပါနဲ့တဲ့။စကားစာကိုကြောက်လို့ပါဆိုပြီးတော့စစ်ကောင်စီကိုကြောက်တဲ့တော်ရရှင်တယောက်စာရေးလာပါတယ်။
မင်္ဂလာပါ VOA ခင်ဗျာကျေးဇူးပြုပြီးတော့အကောင့်နံပါတ်မပြောပါနဲ့ခင်ဗျာစကားစကိုကြောက်လွန်းလို့တော့မဟုတ်ပါဘူးဒီကောင်လေးနဲ့မပတ်သက်ခြင်းလို့ပါ VOA ရေနိုင်ငံတကာကိုသိအောင်ပြောပြပေးပါစကားစကိုနိုင်ငံတကာကဖိအားမပေးနိုင်တော့ဘူးလားခင်ဗျာဆဒမ်ဟူစိန်တို့ဂဒါဖီတို့ဘင်လာဒင်တို့လိုလူတွေကိုတော့နှိမ်နင်းခဲ့သေးတာမြန်မာစစ်ကောင်ဆောင်တွေကိုဘာလို့မနှိမ်နင်းနိုင်တာလဲဆိုတာသိချင်ပါတယ်ဒီကောင်လေးမျက်နှာကိုကြည့်ရတာစက်တီတုံးလိုက်တာဗျာစကားတွေကိုဘလောင်းမလဲပြောပြီးမျက်နှာပြောင်တိုက်လွန်းလို့အခုလဲနောက်ထပ်6လသက်တန်းထပ်တူတာစိတ်တုံလွန်းလို့အခုလိုစာရေးပြီးတော့ VOA ကိုတောင်းဆိုရတာပါကျေးဇူးတင်ပါတယ်ဗျာ VOA ကိုအမြဲအားပေးနေပါတယ်ခင်ဗျာ
ဒီလိုစာရေးပါဝင်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်တွေကိုပိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုကျမတို့စီကစာရေးသားပို့နိုင်ကြပါတယ်နော်နောက်ထပ်သရရှင်တယောက်ရဲ့အစာကိုလည်းဆက်ပြီးတော့ဖော်ပြပေးစီမှာ၄ရှင်ဖွင့်စာရေးချင်လို့ပါတဲ့အကောင့်နံပါတ်မဖော်ပြပါနဲ့ကျွန်တော်က CDM စစ်သားပါဆိုပြီးတော့သူကရေးလာပါတယ
်ကျွန်တော်တို့ CDM စစ်သားမိသားစုတွေကိုအမေရိကန်အစိုးရကခေါ်ယူမဲ့ဒုက္ခသည်အစီအစဉ်နဲ့ခေါ်ယူပေးနိုင်ဖို့ NUG အစိုးရအနေနဲ့ဆောင်ရွက်ပေးစီချင်ပါတယ်ခင်ဗျာအမေရိကန်ရောက်မြမဒီမိုကရေစီအရေးလှုပ်ရှားသူတွေအနေနဲ့လည်းကျွန်တော်တို့ CDM စစ်သားမိသားစုတွေကိုအမေရိကန်အစိုးရကခေါ်ယူမဲ့ဒုက္ခသည်အစီအစဉ်နဲ့အမေရိကန်နိုင်ငံကိုခေါ်ယူပေးစီချင်ပါတယ်ခင်ဗျာတတိယနိုင်ငံတစ်ခုခုမှာစစ်သား CDM တွေရွှေ့ပြောင်းနေတိုင်ခွင့်ရမယ်ဆိုရင် CDM လုံးမဲ့စစ်သားတွေများစွာရှိလာနိုင်ပါတယ်လို့ယူဆရပါတယ
်မြန်မာနိုင်ငံကစစ်သားတွေအနေနဲ့လည်းမြန်မာနိုင်ငံမှာမနေရဘဲနဲ့ဘေးကင်းတဲ့နိုင်ငံတနိုင်ငံမှာခိုလုံရမယ်ဆိုရင်တော့စစ်သားတွေအများကြီးထွက်လာပါလိမ့်မယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်။ရင်ဖွင့်စာကိုဖတ်ပေးတဲ့အတွက်ကြောင့်မလို့ VOA ကိုအထူးကျေးဇူးတင်ပါတယ်တဲ့။ကျမတို့စီကိုရေးနေတဲ့စာရီအားလုံးကိုကျမတို့တန်းတိုင်းမြတ်ဖော်ပြပေးနေပါတယ်နော်။နောက်ထပ်တော်ရရှင်တက်ကတော့အချစ်ဆုံးအမုန်းခံဆိုတဲ့တော်ရရှင်မှာကျွန်တော်ကအခုမှစာရေးဖို့တာပါ။စာရောက်ခင်တိတ်ကောင်းပါမယ်တဲ့။သူပြောချင်တာကထိုင်းကလူကြီးတွေမြန်မာပြည်ကအာဏာရှင်ကိုကူညီနေတာရက်သွားအောင်လို့ VOA ကတစင်တင်ပြပေးပါတဲ့ဆိုလိုတာကတော့ထိုင်းနိုင်ငံအစိုးရအနေနဲ့မြန်မာစစ်ကောင်စီကို ကူညီနေတယ်ဆိုပြီးဝေဖန်ခံနေရသလိုဒီတော်ရရှင်ကလည်းဒါကိုရက်တန်အောင်လုပ်ပေးပါဆိုပြီးပြောလာတာဖြစ်ပါတယ်တော်ရရှင်တွေအတွက်ပေးစာတွေကိုဒီတစ်ပတ်ဒီမှာရည်ရချင်ပါတယ်ရှင်အားလုံးအတွက်ပုံမှန်ကောင်းမှုအစဉ်ပြေတဲ့တရင်တစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်เนาะကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးစင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုင်းရိုင်းနားဆင်နိုင်ပါသေး။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။ညီမဗီမပေးစာများကိုမအေးတန်တော်ကျော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်ပြီးကဘာတော်ကထူးခြားတဲ့သတင်းလေးတွေကိုတင်ပြပါဦးမယ်အမေရိကန်တက်ကသိုလ်နှစ်ခုကသိပ္ပံပညာရှင်တွေအသက်ရှည်စေးတီထွေနေကြပါတယ်စပိန်မှာတော့အမှုပညာလက်ရာတွေကို AI ဉာဏ်ရည်တုခွေးလေးကတုံးသက်ဝေဖန်ပေးနေပါတယ်1899နှစ်များတည်းကပွင့်လွင်သွားတဲ့ဂျီဆာကြီး Vincent Van Gogh နဲ့မျက်နှာချင်းစာစကားပြောနိုင်အောင်ပြင်သစ်ကုမ္ပဏီတစ်ခုကလည်းလုပ်ထားပါတယ်ဒီလိုသတင်းစာလေးတွေကိုထူးခြားစမ်းပြသတင်းများအစီအစဉ်မှာကိုညံဝင်းအောင်နဲ့မတ်ဤတန့်စင်တို့ကတင်ဆက်ပေးထားပါတယ
်လူတွေမှာပါသုံးနိုင်မဲ့အသက်ရှည်စေးတစ်မျိုးကိုခွေးထဲမှာဆန်းသက်နေပါပြီ။အိုမင်းရေရောမှုဖြစ်စဉ်ကိုနှီးကွေးစေမဲ့ rubber mice ဆေးကိုခွေးထဲမှာဆန်းသက်နေပြီဖြစ်ပြီးတော့အရင်နှုန်းကကြွက်တွေမှာဆန်းသက်မှုမှာတော့အောင်မြင်မှုတွေရှိခဲ့ပါလေ။ကင်ဆာရောဂါနဲ့ကိုရင်းအင်္ဂါအစာတို့ကုသမှုတွေမှာ rubber mice ဆေးကိုအသုံးပြုလေ့ရှိတာပါဒီဆေးကတရိတ်ဆိုင်ရဲ့ကိုတွင်ဖြစ်စဉ်တွေကိုပြောင်းလဲပေးနိုင်တာကနေတဆင့်အသက်လေပိုရှည်အောင်လုပ်နိုင်လောက်တယ်ဆိုပြီးဒီစမ်းသပ်မှုမှာပါဝင်တဲ့ Texas A&M တက္ကသိုလ်ကဒေါက်တာဂျန်နာအတီးကပြောပါလိရုပ်ပိုင်းကိုထိခိုက်စေတဲ့စိတ်ဖိစီးမှုပမာဏကိုလျှော့ချနိုင်တာကနေတဆင့်အချိန်ကြာလာရင်အိုမင်းလာမှုဖြစ်စဉ်ပေါ်မှာလည်းသိရမှုရှိနိုင်တဲ့အကြောင်းထောက်ပြထားပါလိမ့်။ကြွက်တီလိုမျိုးသတ္တဝါငယ်တွေမှာဒီစမ်းသပ်မှုကအောင်မြင်ခဲ့ပြီးတဲ့နောက်ခွေးတွေလိုမျိုးပူပြီးတော့အကောင်ကြီးတဲ့သတ္တဝါတွေမှာဆက်ပြီးတော့စမ်းသပ်လာလေဖြစ်ပါလိမ့်။လူနဲ့ခွေးခန္ဓာကိုယ်ကြွက်သားဖွဲ့စည်းပုံချင်းကဆင်တူတာကြောင့်အကယ်၍ခွေးတွေမှာဒီစမ်းသပ်မှုအောင်မြင်ရင်တော့လူတွေအတွက်ပါအသက်ရှည်စီဖော်နိုင်စီပိုများလာမှာဖြစ်ပါလိမ့်ရှင်။
ဒီကားတွေအမှုပညာလက်ရာတွေဝေဖန်သုံးသပ်မဲ့ဆက်ရုပ်ခွေးစပိန်မှာစကိတ်စီပြီးတော့ထွက်ပေါ်လာပါပြီ Artificial Intelligence Critical K9 AICCA လို့နာမည်ပေးထားတဲ့အမွေးပွားဆက်ရုပ်ခွေးကစကိတ်ဘုတ်စီပြီးပြားလိုက်တစ်ခုလုံးကိုရှောက်သွားကြည့်ပြီးတော့သုံးသပ်နေတာပါပကြီကားတစ်ချက်ကိုကြည့်လိုက်ကင်မရာနဲ့ရိုက်လိုက်ဉာဏ်ရည်ဓာတ်နီးပညာ AI နဲ့တွေးပြီးဝေဖန်ချက်တွေကိုထုတ်ပြောတဲ့စာသားကိုပရင်တာနဲ့ပုံနှိပ်ထုတ်ပေးပါတယ်လူလူချင်းဝေဖန်တာတော့မာနာထိခိုက်တယ်လို့ခံစားရတဲ့ပကြီးဆရာတွေအဖို့ဆက်ရုပ်ခွေးစကိတ်စီးပြီးဝေဖန်ထောက်ပြတာကိုတော့သဘောတွေ့ချင်မှတွေ့မှာပါ ။ဒါပေမဲ့ပကြီးဆရာအတယောက်အတွက်အခံအမြင်ဆုံးအရာကဝေဖန်ခံရမှာမဟုတ်ပဲလှစ်လျူရှုခံနိုင်ရတာပဲဖြစ်တယ်လို့ခိရီစည်းနဲ့အမှုပညာလက်ရာတွေအကြောင်းရေးသားဖော်ပြနေတဲ့ Hype Art Online ဆာမျက်နှာတီထောင်သူ Kiss Estella ကပြောပါတယ်။အမှုပညာပြာခန်းကိုသုံးသက်စိတ်ဖြာတဲ့အခန်းတစ်ခုကိုပြောင်းလိုက်ပြီးပကြီးဝေဖန်သုံးသက်သူတွေကိုတယောထားတဲ့ဒီစီမံကိန်းကိုလူမှုကွန်ရက်ပေါ်မှာကြိုက်ကြသူတွေများစွာကိုတွေ့ရပါတယ်။သိပ္ပံကာတွန်းဝတ္ထုစာရေးဆရာ Douglas Adams ရေးတဲ့ Electric Monk စက်ရုပ်ဖုံးကြီးဝတ္ထုတွေကစိတ်ကူးရင်ဇာတ်လိုက်ကိုကိုးကားပြီး AICCA လို့နာမည်ပေးထားတဲ့ပကြီးဝေဖန်သုံးသက်သူ Skateboard စီးတဲ့စက်ရုပ်ခွေးကိုဖန်တီးခဲ့တာဖြစ်ပြီးဖိတ်ခေါ်တဲ့အမှုပညာပြာခန်းတွေစီအရောက်သွားဝေဖန်ဖို့ဒီစက်ရုပ်ခွေးကအဆင်နဲ့ဖြစ်နေပါပြီခင်ဗျာ။
1890ပြည်နှစ်တုန်းကတည်ဆုံးသွားခဲ့တဲ့ကဘာကျော်ပကြီးစရာဗင်းဆန့်ဖန်ကိုနဲ့မျက်နှာချင်းဆိုင်စကားပြောဆိုနိုင်ပါပြီ။ယင်းဤတုနည်းပညာ AI ကိုအသုံးပြုပြီးတော့ဖန်ကိုရဲ့ရုပ်ပုံကိုဖော်ထားတာဖြစ်တာကြောင့်သူ့ရှေ့မှာသွားရက်ပြီးတော့မေးချင်တာတွေလည်းမေးလို့ရနေပါပြီ။ဖန်ကိုရဲ့မင်းရဲ့ညီတီယိုကိုချစ်လား။ "तू ကမင်းကိုထောက်ပတ်ကူညီပေးခဲ့ဘူးလား?"လို့မေးတဲ့အခါမှာဖန်ကိုကအခုလိုပြန်ပြေပါလေ
။ "Yes, I love my brother Theo very much. He played an important role in supporting me during my artistic career. How about you?"
ကျွန်တော်ရဲ့ညီတီယိုကိုအရင်ချစ်ပါတယ်။ကျွန်တော်ရဲ့ပကြီးဆရာတယောက်အဖြစ်ဖြတ်သန်းခဲ့တဲ့ဘဝတစ်လျှောက်သူ့ကိုအရင်အားကိုးခဲ့ရတယ်လို့ AI ညင်ရင်တူနဲ့ဖန်တီးထားတဲ့ Van Gogh ကပြန်ဖြေတဲ့အပြင်မိမရောညီကိုမောင်နှမရှိလားဆိုပြီးတော့ပြန်ပြီးတော့မေးလိုက်ပါသေးတယ်။ပြားရိုက်တွေပကြီးပြားကန်းတွေသွားကြည့်တဲ့သူတွေကြီးယုံမဲ့တသက်မဟုတ်ဘဲနဲ့ကိုရိုင်းလေးပါဝင်နိုင်အောင်လို့ရည်ရွယ်တာဖြစ်တဲ့အကြောင်းဖန်တီးသူ Christophe Renaudino ကပြောပါလေ AI Van Gogh ကိုပြည်သူနိုင်ငံ Paris မြို့က VivaTech နည်းပညာပြပွဲမှာပြသခဲ့တာဖြစ်ပြီးဒီနှစ်ထဲမှာကြာခင်မှာ Van Gogh ပြလိုက်ပါလေငယ်ရီတုတုံ AI Van Gogh ကိုထားရှိတော့ပါလေဖြစ်ပါရဲ့ရှင်
သူချက်ဆမ်းပြသတင်းတွေကိုကိုညံဝင်းအောင်နဲ့မအီတန့်စင်တို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းချင်းချုပ်ကိုကိုသားညင်ဦးကပြောပြပေးရအောင်မယ
်တခြားစစ်ကောင်းဆောင်မှုကိုဆန့်ကျင်ပြီးတော့ကြီးစားတက်ကောင်းဆောင်ပရီကိုဇင်ကပုံကန်လိုက်တာဟာသမ္မတပူတင်ရဲ့ဆယ်စုနှစ်နှစ်စုကြာအုပ်ချုပ်ရေးမှာအလွန်ကြီးမားတဲ့အကွဲအက်ကိုပြလိုက်တာဖြစ်ပြီးတော့16လကြာယူကရိန်းစစ်ကိုတိုက်ခိုက်ခဲ့တဲ့အခြေခံယူဆပေါ်မှာမေကွန်ထုတ်လိုက်တာဖြစ်တယ်လို့အမေရိကန်ကတင်းဦးနေနေကပြောပါတယ်ယူကရိန်းစစ်ဟာစီးပွားရေးစီးရေးပထဝီနိုင်ငံရေးနယ်ပယ်အနှံ့ပူတင်အတွက်မဟာဗျူဟာပြတ်သုံးကျဆုံးမှုဖြစ်တယ်ဆိုပြီးတော့အမေရိကန်နိုင်ငံကြေးဝန်ကြီးအန်တိုနီဘလင်ကန်က EBC သတင်းဌာနနဲ့အင်တာဗျူးမှာပြောဆိုသွားတာပါအကွဲပြဲတွေပေါ်လာတာကိုမြင်နေရပေမဲ့နောက်ဆုံးကန်းကိုမြင်ရတာတော့မဟုတ်သေးဘူးလို့မစ္စတာဘလင်ကန်ကပြောဆိုသွားပါတယ်နှစ်ကြာအီဂျစ်ခီးရဲ့နောက်ဆုံးနေ့တနင်္လာနေ့မှာတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာကာရိုနီကပိရမစ်တွေကိုတွားရောက်လည်ပတ်ပါတယ်။သူနဲ့အတူအီဂျစ်ဝန်ကြီးချုပ်လည်းအတူလိုက်ပါသွားပါတယ်။အီဂျစ်သမ္မတဟာတော့ဒီတနင်္လာနေ့မှာပဲအိန္ဒိယဝန်ကြီးချုပ်ကိုအမြင့်ဆုံးဆုတစိတ်ချီးမြှင့်ခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာအီဂျစ်နိုင်ငံကိုစတိနေ့ကရောက်ရှိခဲ့တာပါ။ဆယ်စုနှစ်စုကျော်တွင်အီဂျစ်ကိုပထမဆုံးရောက်ရှိလာခဲ့တဲ့ပထမဆုံးအိန္ဒိယဝန်ကြီးချုပ်လည်းဖြစ်ပါတယ်။အိန္ဒိယသမ္မတဒီကမှာအီဂျစ်သမ္မတအယ်ဆစီကအိန္ဒိယလူလိုက်ရင်းဒီကိုတရားဝင်ဧည့်သည်တော်ဖြစ်တယောက်ခဲ့ပြီးရဲ့နောက်6လကြာမှာမူဒီရဲ့ခီးစဉ်အခုလိုဖြစ်ပေါ်လာတာပါဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကလူစီကားတဲ့တိနာဇီကွက်တခုကိုတနင်္လာနေ့အစောပိုင်းကလေကြောင်းတက်ခိုက်တာကြောင့်လူ9ဦးထက်မနည်းသေဆုံးသွားတယ်လို့တက်ကြွလှုပ်ရှားသူတွေနဲ့ဒေသကယ်ဆယ်ရေးသမားတွေကပြောပါတယ်ထရီကီနဆက်နီမဟာဗျူဟာကြကြအတိုက်ခံတွေထိန်းချုပ်ထားတဲ့မြို့မှာအခုလိုလေကြောင်းတက်ခိုက်မှုကိုဆီးရီးယားသမ္မတဘာရှားအာဆတ်နဲ့အဓိကမဟာမိတ်ဖြစ်တဲ့ရုရှားကလုပ်တာဆိုပြီးတော့တက်ကြွလှုပ်ရှားသူတွေနဲ့ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့တို့ကပြောဆိုခဲ့ကြပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုသားညို့ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုစော်မှုကြောင့်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတွေကတော့ဇူဘဲအယ်တယက်နဲ့ဇက်ဒစ်အဗ်ဒူရမန်တို့ဖြစ်ကြပါတယ် VOA American အသံရဲ့မနက်ပိုင်းအစီအစဉ်ကိုအခုအဆုံးသတ်ပါစီတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းကျန်းမာရှင်လန်းကြပါစေ။ဗီဒီယိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်။ကျွန်တော်ထမောင်သားမှာ
This program has come to you from the Voice of America, Washington.